Welcome to the Voice of America in Burmese.
Mashe, VOA America and the Myanmar Bank Season Year, and the Townsangaku name, Mela Satong Year, both who name in a bad season ago, American Pitonsu, Washington, Muro, Disigane, Lindo Midan, Tonsanet, Lisa, Lisa Guru, and Dai Tolune, Apibarishin. Jimanan La Paiba.
အခုမနက်ပတ်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာနံနက်ခင်ဗျာကျွန်တော်ဆံမူပြီပါ။အခုမနက်ဖက်နိုင်ငံတကာသတင်းတွေကိုကိုညံဝဲအောင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်။ယူကရိန်းစီးရီးယားအီရန်နိုင်ငံအရေးကြီးကိစ္စတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာရုရှားတမန်တော်ဗလာဒီမီယာပူတင်နိုင်ငံရဲ့ဝန်ကြီးစာဂျီလက်ဖရော့ ကန်တက်တပ်ဖွဲ့ရဲ့ရဟရင်တစည်းပျောက်ဆုံးနေပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကုမတစ်ဖက်ကြားမှာပါခင်ဗျာ
ကောင်းပါပြီရှင်အခုလိုနောက်ဆုံးရသတင်းတွေတင်ပြပြီးမှနားဆင်ရမယ့်အထဲမှာဆိုရင်
The UN Refugee Agency appealed today to governments in Southeast Asia to step up
search and rescue. They see people who are suffering from a shortage of water in their countries. UNHCR has been calling for the assistance of emergency services to be sent. အဲဒီနောက်မှာတော့ရိုနင်ဂျာတွေအရေးနဲ့ပတ်သက်လို့ပြည်ထောင်စုလွတ်တော်ဥက္ကဋ္ဌသူရဦးသူရွှေမန်းရဲ့သဘောထားအမြင်ကိုလည်းတင်ပြပေးမှာဖြစ်တယ်လို့ပင်လယ်ထဲမှာနှစ်အတော်ကြာကြေးကျွန်တစ်ဖွဲ့အလုပ်စေခိုင်းနေရတဲ့မြန်မာငါးဖန်းအလုပ်သမားတွေအခြေအနေနောက်ပြီးတာယာရီထောင်အတွင်းထိမ့်သိမ်းခံရတဲ့တပိတ်မောက်ကျောင်းသားတွေရဲ့မနေ့ကကြားနာမှုအကြောင်းတွေကိုလည်းတင်ပြပေးသွားမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုဦးဆန်မိုးဝင်းနဲ့ကိုညံဝင်းအောင်တို့ကကြေညာပေးမှာဖြစ်ပါလိမ့်ရှင်
Ukraine, Syria နဲ့ Iran နိုင်ငံအရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ Russia သမ္မတ Vladimir Putin နဲ့ပွန့်ပွန့်လင်းလင်းဆွေးနွေးခဲ့တယ်လို့ America နိုင်ငံသားဝန်ကြီး John Kerry ကပြောပါတယ်။ဒါအပြင်အခုဆွေးနွေးမှုဟာဆက်လက်ဆက်သွယ်ဆက်ဆံနေဖို့အတွက်လည်းအရေးပါပါတယ်လို့သူကပြောပါတယ်။စင်ခေါ်မှုတွေရှိနေတဲ့ကာလလမ်းတဝက်ရောက်နေချိန်မှာအခုလိုဆွေးနွေးပြောဆိုခဲ့ကြတာဖြစ်တယ်လို့ Russia နိုင်ငံအပန်းဖြေစခန်းဖြစ်တဲ့ Sochi နိုင်ငံသားဝန်ကြီး Sergey Lavrov နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Mr. Kerry ကပြောဆိုလိုက်ပါတယ်။Mr. Putin နဲ့မတွေ့ဆုံခင် Mr. Kerry ဟာ Mr. Lavrov နဲ့၄နာရီကြာဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။တမရပူတင်အနေနဲ့ဒီကနေ့ဆွေးနွေးပွဲအတွက်အရေးပါတဲ့အခြေအနေအများကြီးပေးခဲ့တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းလဲ Mr. Kerry ကပြောပါတယ်။နိုင်ငံရေးပထဝီဒေသန္တရရှုပ်ထွေးတဲ့ကိစ္စမျိုးတွေကိုအရေးပါတဲ့ဆုံးဖြတ်နိုင်သူတွေကြားမှာတိုက်ရိုက်ဆွေးနွေးခွင့်ရတဲ့ဟာဘာနဲ့မှအစားထိုးလို့မရဘူးလို့ Mr. Kerry ကပြောပါတယ်။Mr. Kerry နဲ့ Mr. Putin တို့ဟာနှစ်နိုင်ငံအရေးနဲ့ဒေသဆိုင်ရာကိစ္စတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးကြတယ်ဖြစ်တယ်။ဒီထဲမှာရီးမင်နိုင်ငံနဲ့လီဗျားနိုင်ငံအရေးကိစ္စတွေလည်းပါဝင်တယ်လို့ American ဘက်ကရှုမြင်ချက်တွေကိုလည်းရှင်းရှင်းလင်းလင်းပြောပြလိမ့်မယ်လို့ American နိုင်ငံသားရေးဝန်ကြီးဌာနကပြောပါရတယ်။ Ukraine, Syria အရေးကိစ္စတွေမှာသဘောမတူညီမှုတွေကြောင့်စစ်အေးစစ်နောက်ပိုင်း American နဲ့ Russia နှစ်နိုင်ငံကြားဆက်ဆံရေးထိခိုက်ကြဆင်းနေချိန်မှာ Mr. Kerry အခုလိုတောရောက်ခဲ့တာဖြစ်တယ်လို့ဒီခီးစဉ်ဟာနှစ်နိုင်ငံထိတွေ့ဆက်ဆံမှုကိုဆက်လက်ထိန်းသိမ်းသွားစေဖို့လည်းယူရတဲ့သဘောဖြစ်တယ်လို့ဆိုပါရခင်ဗျာ
။ဒီဘောနိုင်ငံမှာအင်္ဂါနေ့မနေ့အစောပိုင်းအင်အားပြည့်တဲ့ငလင်တစ်ခုထပ်မံလှုပ်ခတ်သွားတဲ့အတွက်အနည်းဆုံးလူ42ဦးသေဆုံးသွားပါတယ်။ဒါဟာလွန်ခဲ့တဲ့သတင်းပတ်3ပတ်မတိုင်ခင်ကလှုပ်ခတ်သွားတဲ့ငလျင်ကြီးရဲ့ဒဏ်ကိုခံစားနေကြရတဲ့နီပေါ်နိုင်ငံသားတွေအတွက်အခက်အခဲတွေနဲ့ပိုးပြီးရင်ဆိုင်ရစေပါတယ်။ဒီငလျင်ကြောင့်လူပေါင်း 1,100 လဲထိခိုက်ဒဏ်ရာရသွားကြောင်းနီပေါ်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။မြို့တော်ခတ်မန်းနုနဲ့မိုင်90လောက်အကွာမှာဗဟုပြုပြီးပြင်အား9.3ရှိတဲ့ငလျင်လှုပ်ခတ်သွားတာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါတယ်။ငလင်လှုပ်ခတ်ပြီးနောက်ဆက်တွဲငလင်ငယ်6ခုထပ်လှုပ်ခဲ့ပါတယ်ဒီပြင်အားပြင်းတဲ့ငလင်ဟာအိန္ဒိယနိုင်ငံတည်လှုပ်ခတ်သွားပြီးအဲ့ဒီမှာအနည်းဆုံးလူ4ဦးလောက်သေဆုံးပြီးတိဘက်မှာလည်းလူ2ဦးသေဆုံးခဲ့ပါတယ်ငလင်လှုပ်ခတ်တဲ့အချိန်ကဆေးရုံအတွင်းမှာရှိတဲ့ Save the Children နိုင်ငံကအကူအညီပေးရေးအဖွဲ့ကစူဒါရှန်ကတော့သူတို့ရှိနေတဲ့ဆေးရုံမှာအပျက်စီးတွေမရှိပေမဲ့အပြင်ရောက်တဲ့အခါအနီးအနားကအဆောက်အဦတွေပျောကျပျက်စီးနေတာကိုမြင်ရတယ်လို့ VOA ကပြောကြပါတယ်
နီပေါ်နိုင်ငံမှာမကြသေးခင်ကလှုပ်ခတ်ခဲ့တဲ့မြင်းငလင်းဘေးဒဏ်အတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အမေရိကန်ကမ်းတက်တပ်ဖွဲ့ရဲ့ရဟတ်ရင်တစ်စီးပျောက်ဆုံးနေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီရဟတ်ရင်ဟာချာရီကော့ကျေးရွာတဝိုက်လူသားချင်းစာနာမှုအကူအညီတွေပေးတာနဲ့တဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေရင်ဒေသဆန်တော်ချင်းအင်္ဂါနေ့ည10နာရီဝန်းကျင်မှာပျောက်ဆုံးသွားတာဖြစ်တဲ့အကြောင်းအမေရိကန်ကြီးတက်ဗိုလ်မှူးဒေးဗ်အစ်စပန်ကပြောဆိုပါတယ်။ ချာရီကော့ကျေးရွာဟာအင်ကာနေကပင်အား 9.3 ရှိတဲ့မြင်းကလေးလှုပ်ခတ်ရမှာအဆိုးဆုံးထိခိုက်ခဲ့တဲ့အရက်လည်းဖြစ်ပါတယ်။ပျောက်ဆုံးသွားတဲ့လေယာဉ်ပေါ်မှာလူ10ဦးလိုက်ပါသွားပြီးအမေရိကန်ကမ်းတဲ့တပ်ဖွဲ့ဝင်6ယောက်နဲ့နီပေါ်အရက်သား2ဦးဖြစ်ကြတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့တာဝန်ရှိသူတဦးကပြောပါတယ်။ရဟရင်ပြက်ကျသွားတယ်ဆိုတဲ့အထောက်ထားတော့အခုချိန်ထိမတွေ့ရသေးဘူးလို့သူကဆိုပါတယ်။နီပေါ်ကြီးတက်ကတပ်သားတွေဟာရဟရင်ပျောက်ဆုံးသွားတဲ့တဝိုက်မှာခြေလျင်လိုက်လံရှာဖွေနေကြပါတယ်။ဒါပေမဲ့ရဟရင်ပြက်ကျတဲ့တဲလွန်စဘာမှမတွေ့ရသေးပါဘူး။အဲ့ဒီပတ်ဝန်းကျင်မြေအနေထားကြီးကကြောက်ဆောင်ကဘာတွေတောင်တန်းတွေဝိုင်းရနေပြီးတော့တောင်ကြားတွေကိုဆင်းသက်သွားခဲ့တယ်ဆိုရင်တချို့နေရာတွေမှာရေဒီယိုအဆက်အသွယ်ပြုလုပ်ဖို့မလွယ်ကူတဲ့အကြောင်းသူကပြောပါတယ်။
အမေရိကန်ပြည်သူတွေအနေနဲ့ဆင်းရဲမှုကြာဆင်းရေးကိုအခုထက်ပိုပြီးလှုပ်ဆောင်ကြဖို့နဲ့လူချမ်းသာတွေနဲ့လူလတ်တန်းစားကြဆင်းရဲချမ်းသာကွာဟမှုကြီးနေတာကိုပိုနှဲသွားအောင်လုပ်ဖို့သမရဥပမာကအမေရိကန်ပြည်သူလူထုကိုအင်္ဂါနေ့မှတိုက်တွန်းလိုက်ပါတယ်။ Washington DC Georgetown တက္ကသိုလ်မှာတနင်္ဂနွေကျော်ကြာပြုလုပ်တဲ့ဆင်းရဲမှုလျှော့ချရေးနဲ့ဝင်ငွေမညီမျှမှုပြဿနာဖြေရှင်းရေးဆွေးနွေးပွဲမှာသမရဥပမာကပြောဆိုသွားတာပါ။ကမ္ဘာအချမ်းသာဆုံးလို့သတ်မှတ်ထားရတဲ့ဒီတိုင်းပြည်ရဲ့လူအဖွဲ့အစည်းအတွင်းကွာဟမှုတိတ်ကြီးနေတာကိုမလျှော့ချနိုင်ဘူးဆိုတဲ့အစဉ်ချိန်မျိုးမပေးသင့်ဘူးလို့သူကဆိုပါတယ်။အမေရိကန်နေအနေနဲ့တကယ်လုံမယ်လို့သာဆုံးဖြတ်ခဲ့ရင်စင်းရဲမှုကိုလျှော့ချနိုင်မှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်။ဒီပြဿနာဖြေရှင်းရေးကိုဘယ်လောက်ထိလုံသွားကြမလဲဆိုတာကအမေရိကန်နေရဲ့အဓိကရင်ဆိုင်နေရတဲ့မေးခွန်းပဲဖြစ်တယ်လို့သူကပြောပါတယ်။ကျေးလက်ဒေတာကဆင်းရဲတဲ့အမေရိကန်ကလေးငယ်တွေကိုချမ်းသာသူတွေကဘယ်အတိုင်းအထိကူညီမလဲဆိုတာဆန္ဒရှိကြဖို့နဲ့အဲ့ဒီကလေးတွေလိုအပ်နေတဲ့စာအုပ်စာရန်ကွန်ပျူတာစတာတွေနဲ့အတူလူအဖွဲ့အစည်းအတွင်းစိတ်ပိုင်းဆိုင်ရာတွေကိုပါအားပေးကူညီသွားဖို့လိုကြောင်းလက်ရှိအချိန်ဒီအရအဲ့ဒီကလေးငယ်တွေမှာအခုပြောခဲ့တဲ့အရာတွေမရှိသေးတာတွေ့ရကြောင်းသမ္မတဥပမာကထောက်ပြပါတယ်ဆင်းရဲနေတာကစိတ်ဖိစီးမှုကိုဖြစ်စေကြောင်းဆင်းရဲတာကိုဘယ်သူမှမကြိုက်ကြောင်းဆင်းရဲမှုတိုက်ဖြတ်ဖို့နိုင်ငံရေးအာသီတာရှိကြဖို့နဲ့အစိုးရကလည်းငွေကြေးတုံ့ဆက်ဖို့လိုကြောင်းသမ္မတဥပမာကထောက်ပြပါတယ
် UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ကလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။ VOA American တံမြန်မာပိုင်းစီစဉ်ကဗိုလ်ရုံးနေနန်းခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံတောင်ပချမ်းတဝဲမှာအထူးစီးပွားရေးစုံပူးတဲတည်ထောင်ဖို့အတွက်ဂျပန်ထိုင်းနဲ့မြန်မာနိုင်ငံတို့ဟာလာမယ့်ဇူလိုင်လထဲမှာသဘောတူညီမှုစာချုပ်လွှာတစ်ခုလက်မှတ်ရေးထိုးကြလိမ့်မယ်လို့မျှော်လင့်ထားတယ်ဆိုပြီးတရားကြောင်းဂျပန်နျူးစ်အွန်လိုင်းသတင်းစင်မှာဒီကနေ့ဖော်ပြထားပါတယ်။ထိုင်းဂျားဖြတ်အစိုးရရဲ့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့အကြံပေးဖြစ်တဲ့ဟီရီတိုအီဆူမီတို့တနင်္လာနေ့ဘန်ကောက်မြို့မှာတွေ့ဆုံခဲ့ကြရမှာဂျပန်အစိုးရအနေနဲ့အဲ့ဒီသဘောတူညီမှုလက်မှတ်ရေးထိုးပွဲကိုဇူလိုင်လမှာပြုလုပ်နိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့တယ်လို့ထိုင်းဆိုရထိတ်တန်းတာဝန်ရှိသူတွေကပြောပါတယ်မစ္စတာအီဇူမီဟာထိုင်းဒုတိယဝန်ကြီးချုပ်ပရဒီထွန်ဒီဝါခူနဲ့လည်းတီးသန့်တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ပြီးတော့ဂျပန်နိုင်ငံဟာတဝဲအထူးစီးပွားရေးဆောင်စီမံကိန်းအတွက်ထိုင်းနဲ့မြန်မာအစိုးရတို့ကြားအထူးရည်ရွယ်ပူးတွဲတည်ထောင်ထားတဲ့ကုမ္ပဏီမှာပူးပေါင်းပါဝင်မှာဖြစ်တယ်လို့အတည်ပြုပြောကြားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
တရုတ်နိုင်ငံနဲ့နျူကလ িয়ার စွမ်းအင်ဆိုင်ရာလက်တွဲဆောင်ရွက်ရေးအစီအစဉ်ကိုနောက်ထပ်သက်တမ်းတိုးလိုက်ခြင်းအဖြစ်တရုတ်နိုင်ငံပေါ်အမေရိကန်ကဩဇာလွှမ်းမိုးနိုင်မယ့်အကောင်းဆုံးနည်းလမ်းဖြစ်သလိုနျူကလ িয়ার လက်နက်မပြန်ပွားရေးတရုတ်ရဲ့လက်ရှိရည်တည်ချက်ကိုလည်းထိန်းထားနိုင်မှာဖြစ်တယ်လို့အမေရိကန်နျူကလ িয়ার စွမ်းအင်နဲ့လုံခြုံရေးဆိုင်ရာအရာရှိတွေကလွှတ်တော်အမတ်တွေကိုအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်တရုတ်နဲ့အမေရိကန်ကြားသဘောတူညီမှုသက်တမ်းကိုမတိုးဘူးဆိုရင်တရုတ်နိုင်ငံရဲ့နျူကလ িয়ার လက်နက်မပြန်ပွားရေးရည်တည်ချက်ကိုထိန်းချုပ်ထားနိုင်မယ့်အရေးပါလာတဲ့ဩဇာလွှမ်းမိုးမှုပျောက်သွားမှာဖြစ်တယ်လို့နျူကလ িয়ার စွမ်းအင်နဲ့လုံခြုံရေးဆိုင်ရာအရာရှိဗိုလ်မှူးချုပ်ကလော့စ်ကပြောပါတယ်။ဒါအပြင်ဖြစ်နိုင်ခြေရှိတဲ့စီးပွားရေးလက်ဦးမှုတွေကိုလည်းလက်လွတ်ဆုံးရှုံးသွားနိုင်တယ်လို့အထက်လွှတ်တော်နိုင်ငံရေးရာကော်မတီရှေ့ကြားနာပွဲမှာသူကပြောပါတယ်။တရုတ်နိုင်ငံနဲ့နောက်ထပ်အနှစ်30သက်တမ်းတိုးရေးကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့ကိုလည်းသမ္မတဥပမာကတောင်းဆိုနေပါတယ်။ဒါမှသာနျူကလ িয়ার လက်နက်မပြန်ပွားရေးကိစ္စမှာတရုတ်နဲ့အပြန်အလှန်ဝန်ခံတောင်းဝန်ယူပြီးဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်
။တရုတ်စံကြီးရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆန္ဒပြမှုတွေမှာဥဆောင်သူဟာဗီယက်နမ်အစိုးရစံကြီးရေးသမားတဦးကသူ့ကိုအာဏာပိုင်တွေနဲ့ဆက်ဆက်ပတ်သက်နေတဲ့အမည်မသိအမျိုးသားအုပ်စုတစုကဝိုင်းဝန်းပြီးတော့တက်ခိုက်တာကိုခံရတယ်လို့ပြောပါတယ်။ဘာရန်ညိုးရန်စားမှမရှိဘဲတနင်္လာနေ့ကဟမ်နွိုင်းမြို့မှာရှိတဲ့သူ့ရဲ့အိမ်အနီးမှာ တန်ပိုက်လုံးနဲ့ရိုက်နှက်တာကိုခံခဲ့ရတယ်လို့ NT က VOA Vietnam ဘာသာဌာနကိုပြောဆိုပါတယ်။မျက်နှာနဲ့ဥကောက်မှာသူတွေရွှဲနေတဲ့သူ့ရဲ့ဓာတ်ပုံဟာတက်ကြွလှုပ်ရှားသူတွေရဲ့အင်တာနက် website စာမျက်နှာတွေပေါ်မှာကြဲကြဲပြန့်ပြန့်ပြန့်နှံ့နေပါတယ်။ဒါပေမဲ့နိုင်ငံပိုင်မီဒီယာတွေပေါ်မှာတော့မမြင်တွေ့ရပါဘူး။ချီကသူဟာမကြသေးခင်ရက်တွေအတွင်းအစိုးရအရာရှိတွေကိုဝေဖန်တိုက်ခိုက်ပြောဆိုတာတွေလုပ်ခဲ့တဲ့အတွက်ဒေတာရင်းအာဏာပိုင်တွေကအခုလိုနှိတ်ကုတာဖြစ်တယ်လို့ယုံကြည်ကြောင်းပြောပါတယ်။ဒီအဖြစ်အပျက်နဲ့ပတ်သက်ပြီးတော့ဗီယက်နမ်အစိုးရဘက်ကတော့ဘာမှမှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူး။အခုလိုတိုက်ခိုက်မှုဟာအမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ကြားနှစ်ပတ်လည်လူခွင့်ရေးဆွေးနွေးပွဲအပြီးနှစ်ရက်အကြာမှာဖြစ်ပွားခဲ့တာပါ။အဲ့ဒီဆွေးနွေးပွဲဟာအကျိုးရှိတဲ့ဆွေးနွေးပွဲဖြစ်တယ်လို့အမေရိကန်ဒီမိုကရေစီလူခွင့်ရေးနဲ့အလုတ်သမားကြီးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မလီနိုစကီကပြောဆိုခဲ့ပါတယ
်။အယ်ခိုင်ဒါနဲ့ဆက်နွယ်နေတဲ့အယ်ရှာဘက်အဖွဲ့ကိုကူညီဖို့ပူးပေါင်းကြံစည်မှုမှာပါဝင်တဲ့ဆိုတဲ့ဆူဆွဲချက်နဲ့ပတ်သက်လို့ဆိုမာလီအမျိုးသား3ဦးကသူတို့မှာအပြစ်ရှိကြောင်းနယူးယောက်မြို့တရားရုံးတစ်ခုမှာအင်္ဂါနေ့ကဝန်ခံလိုက်ပါတယ်။သူတို့ကိုအမှုကိုဆုံးဖြတ်မဲ့ဂျူရီလူကြီးအဖွဲ့ကိုရွေးချယ်ဖို့စီစဉ်နေတုန်းအခုလိုဝန်ခံလိုက်တာဖြစ်ပါတယ်။သူတို့3ဦးဟာထောင်ဒဏ်တစ်သက်တစ်ကျွန်းကြားခံရပွဲရှိတာကိုရှောင်လွှဲလိုတာကြောင့်အခုလိုဝန်ခံလိုက်တာဖြစ်တယ်လို့ဆိုပါတယ်။သူတို့သုံးဦးထဲမှာဆွီဒင်နိုင်ငံသား2ဦးပါဝင်ပြီးဗြိတိန်နိုင်ငံသား2ဦးပါဝင်ပါတယ
်။နောက်ဆုံးရသတင်းတွေကိုဦးစံမိုးဝေနဲ့ကိုညံဝင်းအောင်တို့ကကြေညာသွားတာပါ။နောက်ဆုံးရသတင်းတွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာအလဲတကူကြည့်ရှုနိုင်ပါတယ်။အခုတော့သတင်းဆက်သွယ်မေးမန်းချက်တွေကိုနားဆင်ရပါမယ်။ထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးသွားမယ်အထဲမှာတော့အခုအရင်ဆုံးကတော့ Rohingya Muslim တွေအပါအဝင်မာလကာရေလက်ကြားနဲ့ Andaman ပင်လယ်ထဲမှာမျောနေတဲ့လေဆီပြေဒုက္ခသည်တွေရဲ့အသက်ကိုကယ်ဆယ်ဆောင်ရှောက်ပေးဖို့အရှေ့တောင်အာရှနိုင်ငံကို UNHCR ကတောင်းဆိုလိုက်ပါတယ်။ရာနဲ့ချီတဲ့လေဆီဒုက္ခသည်တွေကိုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတာဝန်ရှိသူတွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပင်လယ်ပြင်မှာကယ်ဆယ်ပြီးနောက် UNHCR ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကိုညံဝင်းအောင်ကတင်ပြပေးမှာပါ။အ
ာရှဒေသတွင်ပင်လယ်ပြင်မှာမျောနေကြတဲ့ထောင်ကျော်တဲ့လေဆီဒုက္ခသည်တွေကယ်ဆယ်ရမယ့်အစီအစဉ်ကိုဦးစားပေးလှုပ်ဆောင်ကြဖို့အရှေ့တောင်အာရှနိုင်ငံအစိုးရတွေကို UNHCR လို့ခေါ်တဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးကတောင်းဆိုထားကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှမေလ12ရက်နေ့ကပြုလုပ်တဲ့နေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းအမှုချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပြောသွားပါတယ
် UN Refugee Agency appealed today to governments in Southeast AsiaTo step up search and rescue efforts and to keep their borders.
Lumangko Kuduri ye sunpit mu chang Andaman Pinlay ne Malaka Yelacha ro aja myo ni de lesi dukkha de de thong chi shi ni ba de. Thuru ko shao phwe kae san mae lungan ko thi thi yaw yaw lut saung ja bo lo ba de. Mimi ro naingan ne awin ma khan be pait tha da myo ma lut ja bo a shit taung a sha naingan ni ko UNHCR ga taung so tha ba de.
Pi ga de ye pai ni atwin Thai ne Malaysia naingan Andaman ni ga Lumangko Kuduri ko hnein nin la da jaw naingan shwe pyaung mu chou sa du de aku lo Pinlay pyin ma မျောနေတာဖြစ်တယ်လို့ Mr. Dujaris ကပြောပါတယ
် Partner NGO the Arakan Project estimates that several thousand people believed to be mostly Rohingyas
ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့ထိုင်းခြေဆိုင် Arakan Project လို့ခေါ်တဲ့ NGO အဖွဲ့ရဲ့ခန့်မှန်းချက်အရအခုလိုပင်လယ်ထဲမျောပါသွားသူအရေအတွက်ထောင်နဲ့ချီရှိနေပြီးသူတို့ထဲကအများစုဟာ Rohingya တွေဖြစ်ကြပါတယ်ကျန်သူတွေကတော့ Bengali တွေဖြစ်ပါတယ်ထိုင်းနဲ့ Malaysia ကလူမောင်ခိုးတွေကိုတလောကနှိမ်နှင်းပြတဲ့နောက်မှာလူကုန်ကူးသူတွေကသူတို့အဖမ်းခံရမှာကိုရှောင်ရှားလိုတဲ့အတွက်လေပေါ်ပါလာတဲ့သူတွေကိုပင်လယ်ထဲမျောသွားခဲ့တာမျိုးဖြစ်နိုင်ပါတယ်
။မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာဒီရက်ပိုင်းအတွင်းရာနဲ့ချီတဲ့လေဆီမျောဒုက္ခသည်တွေကိုကယ်တင်ခဲ့တဲ့လုပ်ရက်အပေါ် UNHCR ကကြိုဆိုကြောင်းပြောပါတယ်။ UNHCR ကရထားတဲ့သတင်းတွေအရအခုလိုပင်လယ်ပြင်ထဲမှာမျောပြီးဒုက္ခရောက်နေကြတဲ့နောက်ထပ်ဒုက္ခသည်လေတွေရှိနေနိုင်သေးကြောင်းနေရာဒေသတစ်ခုခုရောက်အောင်သူတို့ကိုကယ်တင်နိုင်ဖို့နဲ့လိုအပ်တဲ့အကူအညီထောက်ပံ့မှုတွေပေးသွားဖို့လိုကြောင်း UNHCR ကပြောပါရယ်ပင်လယ်ထဲမျောနေရတဲ့ဒုက္ခသည်တွေကိုရှာဖွေပြီးအသက်ကယ်တင်ဖို့နဲ့ဒီခရီးသည်တွေအားလုံးဘေးကင်းလုံခြုံစွာကမ်းပေါ်ရောက်လာနိုင်ရေးလုပ်ငန်းစဉ်ကိုဆက်လုပ်သွားဖို့ UNHCR ကသက်ဆိုင်ရာအစိုးရတွေကိုတိုက်တွန်းထားပါရယ်ခရီးသည်အများစုဟာအင်အားချိနဲ့နေတယ်လို့ယုံကြည်ရပြီးနောက်သတင်းပတ်တွေအတွင်းအစာရေစာပြန့်လက်မဲ့အခြေအနေရှိတယ်လို့ UNHCR ကခန့်မှန်းထားပါရယ်အင်ဒိုနီးရှားနဲ့မလေးရှားမှာကယ်တင်ခဲ့တဲ့လေဆီမျောဒုက္ခသည်တွေကို UNHCR ဝန်ထမ်းတွေကတွားရောက်တွေ့ဆုံမေးမြန်းတာမျိုးရှိပြီးသက်ဆိုင်ရာအစိုးရတွေကိုကူညီနိုင်ဖို့လှုံ့ဆော်နေပါတယ်။ထိုင်းနိုင်ငံမှာတော့ လူမောင်ကိုကူးသူတွေလက်ကလွတ်လာကြတဲ့ဒုက္ခသည်230ကျော်ဟာပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းရဲမှအဖမ်းခံခဲ့ကြပါတယ်။သူတို့တွေအတွက်အရေးပေါ်လိုအပ်တဲ့အသုံးအဆောင်တွေနဲ့ရှေ့ဆက်လိုအပ်မဲ့အကူအညီတွေအတွက်အကြံဉာဏ်ပေးတာမျိုးကို UNHCR ဝန်ထမ်းတွေလှုပ်ဆောင်နေပါတယ်။အင်ဒိုနီးရှားအစိုးရကိုကူညီနိုင်ဖို့အတွက်ပြီးခဲ့တဲ့သတင်းပတ်ကုန်အတွင်းအင်ဒိုနီးရှားရေတပ်ကပင်လယ်ပြင်မှာကယ်တင်ပြီးစောင့်ရှောက်ထားတဲ့ဒုက္ခသည်တွေကို UNHCR ဝန်ထမ်းအဖွဲ့ကအင်ဒိုနီးရှားမြောက်ပိုင်းအာချေးပြည်နယ်လော့စခွန်ဒေသမှာလူတွေမေးမြန်းတာတွေလုပ်နိုင်ခဲ့ပါတယ်။ရိုဟင်ဂျာအများစုပါဝင်တဲ့ရွှေပြောင်းသူ1100နီးပါးဟာမလေးရှားနိုင်ငံလန်ကာဝီကျွန်းကိုပြီးခဲ့တဲ့သတင်းပတ်ကုံကရောက်လာခဲ့ကြတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။အဲဒီလူတွေကိုဆရာဝန်တွေနဲ့စစ်ဆေးခဲ့ပြီးရေပူရအဖြစ်အခြေအနေကောင်းတယ်လို့ဆိုပါတယ်။လန်ကာဝီကိုရောက်လာတဲ့လေစီးဒုက္ခသည်တွေကိုတွေ့ဆုံဖို့UNHCR ဝန်ထမ်းတူအဲ့ဒီကိုရောက်နေပါတယ်ဒီလူတွေကိုလူသားချင်းစာနာတဲ့အရေးပေါ်အကူအညီပေးရေးကိစ္စမှာအခက်အခဲကြုံနေတာကြောင့်မလေးရှားအစိုးရကိုကူညီဖို့ UNHCR ကကမ်းလှမ်းထားသလိုအကူအညီပေးဖို့လည်းအစဉ်အသင့်ရှိတယ်လို့ပြောပါတယ်အခုလိုထွက်ပြေးခိုးလုံလာသူတွေကိုအကြောင်းပြချက်မခိုင်လုံဘဲဖမ်းဆီးထိန်းသိမ်းထားတာမျိုးမလုပ်ဖို့ UNHCR ကတောင်းဆိုထားပါတယ်ဒီလူတွေရဲ့မိသားစုပြန်လည်စုံစည်းနိုင်ရေးကျမ်းမာရေးစောင့်ရှောက်မှုပေးရတဲ့ရွှေပြောင်းနေထိုင်ခွင့်အတွက်အဆုံးဖြတ်တစ်ခုခုမကြခင်ကာလမှာအလုံးလုံးခွင့်ပေးရစတဲ့အခြေခံအခွင့်အရေးတွေပေးဖို့လည်း UNHCR ကသက်ဆိုင်ရာအစိုးရတွေကိုတောင်းဆိုထားပါတယ်ခင်ဗျာ
။ကုန်ညံဝင်းအောင်ပြောပြသွားတာပါ။အခုဆက်လက်ပြီးတင်ပြမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုနင်ဂျာလေစီးပြေဒုက္ခသည်2000လောက်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံပင်လယ်ကမ်းခြေတွေကိုရောက်နေတဲ့အတွက်နောက်ထပ်လည်းပင်လယ်ပြင်ကိုဖြတ်ပြီးဒုက္ခသည်တွေထပ်ရောက်နိုင်တဲ့အကြောင်းသတိပေးချက်တွေထွက်ပေါ်နေပါတယ်။ထိုင်းနိုင်ငံမှာလူမောင်ခိုကူးသူတွေကိုနှိမ်နင်းတဲ့အတွက်ရိုနင်ဂျာ1000လောက်ကိုပင်လယ်ပြင်မှာလူမောင်ခိုကူးသူတွေကဆွန့်ပစ်ခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ဥရောပဘက်မှာရွှေပြောင်းအခြေချနေထိုင်သူအရေးနဲ့လူမောင်ခိုကူးမှုတွေကိုလည်းပြန်ပြီးအာရုံစိုက်နေချိန်မှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကလေစီးပြေဒုက္ခသည်တွေအရေးနဲ့လူမောင်ခိုကူးမှုတွေလည်းတဖန်ပြန်ပြီးအာရုံစိုက်လာကြပါတယ်။အပြည့်အစုံကိုတော့ကုံငိမ့်ချန်းကပြောပြသွားမှာပ
ါ။မြန်မာအစိုးရအာဏာပိုင်တွေကတိုင်းပြည်အတွင်းမှာရိုဟင်ဂျာဆိုတဲ့လူမျိုးမရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုရောက်လာသူတွေဟာတဖက်နိုင်ငံကဝင်ရောက်လာတဲ့ဘင်္ဂါလီလူမျိုးတွေသာဖြစ်တယ်ဆိုပြီးအမြဲတစေပြောဆိုထားပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဘင်္ဂလားပင်လယ်အော်ကနေတဆင့်အရှေ့တောင်အာရှနိုင်ငံတွေကိုလှေစီးပြီးထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်တယ်လို့ VOA ကိုပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ထိုင်းနိုင်ငံနယ်စပ်နဲ့နီးတဲ့မလေးရှားနိုင်ငံလန်ကာဝီကိုရောက်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့လောလောဆယ်မလေးရှားနိုင်ငံအတွင်းကယာယီစခန်းတွေမှာနေထိုင်နေကြပါတယ
်
ပရိုမီနာလို့ခေါ်တဲ့ရိုဟင်ဂျာအမျိုးသမီးတစ်ယောက်ကသူတို့လေပေါ်မှာလူအယောက်800လောက်ပါခဲ့တဲ့အကြောင်းရခိုင်ပြည်နယ်မောင်းတောမှာတညလုံးလမ်းလျှောက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလေတွေနဲ့ထွက်ခဲ့ပြီးနောက်ပိုင်းပင်လယ်ထဲမှာ3လလောက်ကြောင်မျောနေခဲ့တယ်လို့ပြောပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့ကအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံပိုင်နဲ့ပင်လယ်ပြင်တွေမှာလူမောင်ခိုကူးသူတွေရဲ့လေတွေနဲ့လိုက်ပါခဲ့ကြတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေရောက်လာတဲ့အတွက်နိုင်ငံတကာအနေနဲ့ဒီကိစ္စပေါ်စိုးရိမ်နေအကြောင်းပြောဆိုချက်တွေထပ်ထွက်ခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်ဥယျာဉ်2000ခွဲလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်2011ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်အတွင်းအတိုင်းဝိုင်းနှစ်ခုအကြာပြည်ပခန့်တွေဖြစ်ပွားခဲ့တဲ့အခြေအနေတွေဆိုးရလာပြီးတဲ့နောက်မှာရိုဟင်ဂျာတွေဟာရှေ့တောင်အာရှနိုင်ငံတွေစီကိုထွက်ပြေးပြန့်နှံ့ရောက်ရှိလာနေတာဖြစ်ပါတယ်မကြသေးခင်ကအမေရိကန်ပြည်ထောင်စုကိုအလဲပတ်ရောက်ရှိခဲ့တဲ့ပြည်ထောင်စုလွှတ်တော်နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးချွေမန်းကိုဝါရှင်တန်မြို့တော်ကာနဂီဖောင်ဒေးရှင်းမှပူးတွဲကျင်းပတဲ့ဆွေးနွေးပွဲမှာရိုဟင်ဂျာအရေးမေးခွန်းထုတ်မှုတွေရှိခဲ့ပါတယ်။ဦးချွေမန်းကအခုလိုပြောဆိုပါတယ်
။ရိုဟင်ဂျာဆိုတဲ့ဒီလူမျိုးစုနာမည်ကတော့မြန်မာနိုင်ငံမှာမရှိပါဘူး။မြန်မာနိုင်ငံမှာတော့ဘင်္ဂလီလိုပဲခေါ်ပြောဆိုကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဘင်္ဂလီများဆက်လက်ပြီးတော့မြန်မာနိုင်ငံမှာနေထိုင်ဖို့အရှင်သန်ဖို့ကိစ္စဟာဥပဒေအရဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့လိုဆောင်ရွက်တဲ့အခါမှာအချိန်တတ်မှတ်ချက်တစ်ခုရောက်တဲ့အခါမှာသူတို့တွေဟာလည်းနိုင်ငံသားများဖြစ်သွားကြမှာဖြစ်ပါတယ်။ဒီလိုနိုင်ငံသားဖြစ်သွားတဲ့အခါမှာနိုင်ငံသားများရဲ့မူလအခွင့်အရေးအပြည့်အဝအရရှိဖို့အတွက်သက်ဆိုင်ရာတာဝန်ရှိတဲ့အစိုးရအဖွဲ့နဲ့ဖွဲ့စည်းတည်မှလည်းတာဝန်ရှိပါတယ်။မြေတိနိုင်ငံသားမဆို လွတ်လပ်စွာကိုးကွယ်ပေးရှိပါလေ
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတော့ဒီနှစ်ပထမ3လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားနဲ့ရိုဟင်ဂျာဒုက္ခသည်2000ကျော်လောက်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်လာခဲ့တယ်လို့ပြောပါတယ်2014ခုနှစ်ကရောက်လာခဲ့တဲ့အရေးအတွက်ထက်သုံးစပိုများတယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်အတွင်းပြိပခါကိုဖြည့်ရှင်းနိုင်တဲ့နည်းလမ်းမရှိတဲ့ကာလပတ်လုံးဒေသတွင်းနိုင်ငံတွေမှာရိုဟင်ဂျာဒုက္ခသည်ဥယျာဉ်ဒီထက်ပိုပြီးများလာဖို့ရှိတယ်လို့လည်းသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ
။ကုန်ရင်းချမ်းတင်ပြပေးသွားတာဖြစ်ပါတယ်ရှင်။ပင်လယ်ထဲမှာနှစ်အတော်ကြာကြေးကျွန်တပွဲအလုတ်စေခိုင်းခံရတဲ့မြန်မာငါးဖန်အလုတ်သမားတွေဟာအင်ဒိုနီးရှားအာဏာပိုင်တွေရဲ့အကူအညီတစ်ခုနဲ့အခုဆိုသူတို့မိသားစုနဲ့အတူပြန်ဆောင်တွေ့နေကြပါပြီ။အခုလုံမိသားစုနဲ့ပြန်ဆောင်တွေ့ခွင့်ရတဲ့အတွက်အတိုင်းမသိဝမ်းသာမိတယ်လို့ပြန်ရောက်လာတဲ့မြန်မာအလုတ်သမားတဦးကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာကြေးကျွန်တပွဲခိုင်းခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီး AP သတင်းဌာနကိုကိုကာပြီးကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံကငါးဖန်သမားကြော်နိုင်ဟာနှစ်တော်ကြာပင်လယ်ထဲမှာကြေးကျွန်သူဖွဲခိုင်းစေခံရပြီးတဲ့နောက်မှာတော့မြောင်းမြားမှာရှိတဲ့သူ့မိသားစုနဲ့ပြန်ပေါင်းစည်းနိုင်ခဲ့ပါတယ်။မြန်မာငါးဖန်သမားတွေကနိုင်ငံတကာငါးဖန်လုပ်ငန်းတွေမှာကြေးကျွန်သူဖွဲခိုင်းစေနေရတဲ့ပတ်သက်ပြီးရေးယူတာတွေလုပ်ဖို့အမေရိကန်အစိုးရကတောင်းဆိုတာတွေ AP သတင်းဌာနကစုံစမ်းဖော်ထုတ်တာတွေလုပ်ခဲ့ပြီးတဲ့နောက်မှာသူကတခြားမြန်မာငါးဖန်သမားတွေနဲ့အတူပြန်လွတ်မြောက်လာခဲ့တာပါ။အသက်30ရှိပြီဖြစ်တဲ့ကျော်နိုင်ဟာသူ့မိသားစုစာဝတ်နေအစဉ်ပြေဖို့အတွက်2010မှာနိုင်ငံခြားကိုထွက်ပြီးတော့အင်ဒိုနီးရှားနိုင်ငံကငါးဖန်သင်္ဘောမှာနှစ်တော်ကြာအတင်းအကျပ်အလုတ်ခိုင်းခံခဲ့ရပါတယ်။အဲဒီနောက်တော့သူဟာအင်ဒိုနီးရှားကဗဂျီနာကျွန်းလေးတစ်ခုမှာဖမ်းခံခဲ့ရပါတယ်။အခုလိုလူသူမနည်းတဲ့အင်ဒိုနီးရှားကတငါရွာမှာခေတ်သစ်ကြေးကျွန်းပြုနေတာနဲ့ပတ်သက်ပြီးတော့ AP သတင်းဌာနကတနစ်ကြာစုံစမ်းဖော်ထုတ်ပြီးတဲ့နောက်ပြီးခဲ့တဲ့နိုဝင်ဘာလကကျော်နိုင်အပါအဝင်တခြားလူအတော်များများကို AP သတင်းဌာနကတွေ့ဆုံမေးမြန်းနိုင်ခဲ့ပါတယ်။ကျော်နိုင်ကသူ့အနေနဲ့ဆက်မလုပ်နိုင်တော့ပဲအိမ်ပြန်ခြင်းတဲ့အကြောင်းကိုသင်္ဘောကပ္ပတိန်ကိုပြောပြီးတဲ့နောက်ဖမ်းခံခဲ့ရတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ
်သူကတ်မှတ်ထားခဲ့ပြီးတော့လေးရထွက်သွားတယ်ကျွန်တော်မပြရသေးဘူးကျွန်တော်ကတ်မှတ်ထားခဲ့ပြီးချုပ်တဲ့ထင်တယ်ကျွန်တော်ရက်လည်းမတော့ဘူးရက်လည်းမဖြစ်ဘူးဟုတ်လားအလုပ်လည်းကောင်းအောင်လုပ်အခုကကျမ်းမိုင်မကောင်းတော့ဆေးကင်းပြပေးတာဆိုတော့လေဆေးကင်းမပြဘူးဆေးမထိုးပေးဘူးစီတောက်စီတယ်တောင်းလို့မရဘူးအခုကတမင်းကျွေးပြန်တော့တမင်းကဝါအောင်ကျွေးပြန်ဘူးအဲကျွန်တော်ဆေးကတော့တော်တော်လေးတော့မကောင်းဖြစ်နေအခုက
ကျော်နိုင်တဲ့သူ၈ယောက်ဖမ်းခံရပြီးတော့သူတို့ဟာအဲ့ဒီကျွန်းလေးမှာအတော်လေးကိုခက်ခက်ခဲခဲနေခဲ့ရတာပါသူတို့ဖမ်းထားတဲ့နေရာနဲ့မလန်းမကတ်မှာတော့အမေရိကန်နိုင်ငံကစူပါမားကတ်တွေစတိုးဆိုင်ကြီးတွေကိုတင်ပို့ပေးနေတဲ့ကုန်တင်သင်းမောပေါ်ကိုအလုပ်သမားတွေကပင်လယ်သားတွေတင်နေကြတာပါငါးဖမ်းလုပ်ငန်းတွေမှာကြေးကျွန်းတစ်ဖွဲခိုင်းစီတာနဲ့ပတ်သက်ပြီး AP သတင်းဌာနကနိုင်ငံတကာရွှေပြောင်းအလုပ်သမားအဖွဲ့ IOM ကိုအသိပေးလိုက်ပြီးတဲ့နောက်မှာတော့ကျော်နိုင်တဲ့တခြားငါးဖမ်းသမားတွေကိုဗဂျီနာကျွန်းကနေအဆောင်လျှောက်တွေနဲ့အင်ဒိုနီးရှားအာဏာပိုင်တွေကပြီးခဲ့တဲ့မတ်လမှာကယ်တင်နိုင်ခဲ့သလိုနိုင်ငံသားကတခြားငါးဖန်သမားတွေကိုလည်းဗဂျီနာကျွန်းကနေကယ်တင်နိုင်ခဲ့ပါတယ်။ပင်လယ်ပြင်ထဲမှာကြုံတွေ့ခဲ့ရတဲ့ခါးတီးတဲ့သူတို့ရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့အဲဒီငါးဖန်သမားတွေကအာဏာပိုင်တွေကိုပြောပြခဲ့ပါတယ်။မြန်မာနိုင်ငံကလူအတော်များများဟာအိန္ဒိယထိုင်းနိုင်ငံကိုသွားပြီးတော့အလုရှာခဲ့ပြီးထိုင်းငါးဖန်သင်းမောတွေမှာတနေ့ကိုနိုင်အတော်ကြာပင်ပင်ပန်းပန်းလောက်ကင်ကြရတာပါ
။ကျွန်တော်ကလည်းပြောလို့ဆိုစွန့်စားတာပေါ့ပြောရရင်ကျွန်တော်စွန့်စားပြီးသွားလိုက်ကြ။ဒီကလေးကဖြစ်လာခဲ့ပြီအောင်မြင်လာခဲ့မှဆိုတော့ကျွန်တော်တို့တော့မတူဘူးပေါ့လောကကပေါ့ချင်းနေစာရလာခဲ့မှဆိုတော့သိတရားကြော်လောက်ရမယ်လေဒါဆိုကျွန်တော်မိသားစုတက်တက်ဝင်ဝင်နေနိုင်တယ်လူကြမ်းကြီးထားနိုင်တယ်ကျွန်တော်ခံယူချက်ကဒါပဲပေါ့
အဲ့ဒီကနေတချို့လဲအင်ဒိုနီးရှားနိုင်ငံကိုရောက်ပြီးတော့အဲ့ဒီကငါးဖန်သင်္ဘောတွေမှာအလုလုကြရတာပါနှစ်တော်ကြာခက်ခက်ခဲခဲလောက်ခဲ့ပြီးတော့ကျော်နိုင်ဟာသူ့ကိုမိသားစုနေထိုင်တဲ့မြောင်းမြကိုနောက်ဆုံးမှပြန်ရောက်လာခဲ့ပြီဖြစ်ပါတယ်အကိုဖြစ်သူကျော်ဦးကတော့သူ့ညီကိုဘဝတည်ပြန်ဆနိုင်အောင်အကူအညီပေးသွားမယ်လို့ပြောပါတယ်
။နှစ်ပေါင်းကြာပြီးမတွေ့ရတဲ့အခါမျိုးရောပေါ့နော်။တေးလေးလားရှင်လေးလားဆိုတော့ရန်တတိရတာပေါ့။အခုလိုမျိုးပြန်တွေ့ရတယ်ဆိုတော့ဝမ်းသာတာပေါ့။ဝမ်းလဲဝမ်းသာတယ်သူကစင်းရဲချမ်းသာတာလေ။ကိုညီကိုကိုပြန်တွေ့ရတော့တမျိုးပေါ့ပီတိဖြစ်တာပေါ့
။ကျော်နိုင်ကတော့သပင်ညက်ဆိုင်ဖွင့်ဖို့မျှော်လင့်နေပြီးသူ့မိသားစုနဲ့ပြန်ပြီးတွေ့ရတာကိုဝမ်းသာတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါ။အခုဆက်ပြီးတင်ပြမှာကတာယော်ရီထောင်အတွင်းထိမ့်သိမ်းခံရတဲ့တပိတ်မောက်ကျောင်းသားတွေနဲ့ဝိုင်းရံပီသူတွေရဲ့ဒီကနေ့တာယော်ရီတရားရုံးမှာရုံးထွက်စစ်ဆေးမှုကိုလွတ်လပ်ပြီးတရားမျှတတဲ့တရားစီရင်မှုဟုတ်မဟုတ်ဆိုတာကိုကိုယ်တိုင်သိရှိဖို့နိုင်ငံတကာတန်တမန်အချို့လာရောက်လေ့လာကြတယ်လို့ကျောင်းသားတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှိနေကပြောပါတယ်တာယော်ရီထောင်အတွင်းထိမ့်သိမ်းထားတဲ့ကျောင်းသားတွေထဲကအသက်မပြည့်သေးတဲ့ကျောင်းသားတဦးကိုအာမခံပေးလိုက်ပြီးကလေးသူငယ်တရားရုံးမှာဆက်လက်တရားရင်ဆိုင်ရမှာဖြစ်ပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပေးပါမယ်
ဟုတ်ကဲ့ပါပြဋ္ဌာန်းပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးခရီးရှည်ချီတက်ဆန္ဒပြရင်းနဲ့လေဗရန်မြို့မှာအကြမ်းဖက်ဖြိုခွင်းခံခဲ့ရပြီးတဲ့နောက်ဖမ်းဆီးခံလိုက်ရတဲ့ဒီမိုကရေစီပညာရေးပင်မတပိတ်မောက်ကျောင်းသားတွေနဲ့ဝင်းရံပြည်သူပေါင်း80ကျော်ကိုတာယာဝတီထောင်မှာထိန်းသိမ်းထားလိုက်တာဖြစ်ပါတယ်ဒီကနေ့မေလ12ရက်နေ့မှာတော့တာယာဝတီတရားရုံးမှာဒုတိယအကြိမ်ရုံးထုတ်စစ်ဆေးခဲ့ပါတယ်ဒီစစ်ဆေးမှုတွေအတွင်းမှာ EU ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုဂျာမန်ပြင်သစ်နိုင်ငံအပါအဝင်၄နိုင်ငံကတန်တမန်အချို့တရားခွင်ကိုလာရောက်လေ့လာခဲ့ကြတယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်နေဥရောပဆန်းအောင်ကအခုလိုပြောပါတယ
်။ဂျာမနီနိုင်ငံရဲ့အမေရိကန်နိုင်ငံရဲ့ပြင်သစ်နိုင်ငံရဲ့နိုင်ငံရဲ့ဂျာမန်ယူနီလိုက်ဒီဖိုင်ဒါကအချက်တော်အစားဆိုင်ရာညင်ကြဲမှုတွေတော်တော်ကိုနာမည်ပေးတော့ပါတယ်။အားလုံးမျိုးနိုင်ငံကနေပြလာပြီးတော့ကျောင်းသားတွေနဲ့ကျုပ်ဆောင်သူတို့တရားရုံးမှာကြွချက်ပေးတဲ့ပုံစံတရားစီရင်မှတ်တမ်းယူတဲ့ပုံစံတော့ဆက်လက်တရားစီရင်ဟောင်းဟောင်းနဲ့ပတ်သက်ပြီးတော့သူတို့တရားချက်လက်ယူတာပါတယ်။နောက်တရားလို့ရဲမှုဟူပုံရဤလူကြီးနဲ့ကျောင်းသားတပည့်ကိုချုပ်ကွဲပါတယ်ဆိုတော့ယူလာမတရားတွေပဲညပြီးနားတော်ရဲ့အဆင်ရောက်ပါတယ်။အဲ့တော့ဇနီးအကြောင်းသားတွေကြီးရလေသူတို့ရိုင်းနေနေမှမိတ်တဲ့ပုံပါ။ဘာသာချက်တွေကိုပြတာတော့သူတို့တန်တမာနေနားတော်ပါပဲ။အဲ့တော့ဆိုလိုတာကတော့နိုင်ငံတော်ကြီးစတရားအရှက်တော်မှုနဲ့ဆက်တဲ့မိပြမတော်ဘူးအဆင်မြဲတရီနေတာနဲ့ဒီတရားသဖြင့်စုံချက်မှုကိုပြုလုပ်စေတယ်အဲ့ဒါပါပဲ။
တပိတ်မောက်ကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုတာယာဝတီအကျဉ်းတော်ကနေဒီကနေ့ရုံးထုတ်စစ်ဆေးမှုမှာကျောင်းသားတွေကိုတရားစွဲဆိုထားတဲ့တရားလူကိုစစ်ဆေးခဲ့တာဖြစ်တယ်လို့ရှင်းနေကပြောပါတယ
်။ဒီကနေ့တရားလူကဒီတိုင်းမှာတရားမှုနဲ့ပတ်သက်လို့စစ်ဆေးနေတယ်ပါကျောင်းသားတွေကိုပြောလို့ရ
ဒီကနေ့ရုံးထုတ်စစ်ဆေးချိန်အတွင်းမှာပဲအထင်းသိမ်းခံတပိတ်မောက်ကျောင်းသားတွေကအသက်18နှစ်မပြည့်သေးသူတပိတ်မောက်ကျောင်းသားမောင်အောင်မင်းခိုင်ကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့သူ့ကိုဆွဲဆိုထားတဲ့အမှုကိုတော့ပြန်ရုပ်သိမ်းတာမဟုတ်ဘဲနဲ့ကလေးတငယ်များဆိုင်ရာတရားရုံးမှာအမှုရင်ဆိုင်ရမှာဖြစ်တယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်။
အဲအောင်မင်းခိုင်ရှင်ကတော့အာမခံရပါပါလိမ့်မယ်။ဒီကအသက်မပြည့်သေးတော့ကလေးတငယ်ဖြစ်ပြောင်းပြီးတော့အာမခံပေးပါတယ်။ပြောပါတော့လေပြင်ကျော်ကရေးမြားဆိုတဲ့ကလေးအကြတော့ဒီစာပြီးတော့ဘိုင်းကကလေးအကျတော့လည်းလည်းနဲ့သူ့ကိုနာမည်ပေးရပြီးအဲ့ဒီတော့မှမူပြီးတော့အခုကျွန်တော်ဒီနေ့ပြောရတယ်ပဲဒါတရားရုံးကမျက်မှောက်လေးကြအမမာကကလေးတွေဟုတ်ဟုတ်ချင်းပြပေါ်ပါကျေးတာပေါ့ကျေးအမေမတင်မှာဒါလောက်မှမလုပ်ခဲ့တဲ့အတွက်တရားဝင်ရောက်တော့တရားရုံးကဆရာဝန်ကိုစစ်ဆေးပြီးမှပြန်ဆုံးပြပေးရမှာဖြစ်ပါတယ
်အသက်မပြည့်သေးလို့အာမခံနဲ့ပြန်လွတ်လာတဲ့ရွှေဘိုခရိုင်အခြေခံပညာကျောင်းသားတက်မကဥက္ကဋ္ဌဖြစ်သူမောင်အောင်မင်းခိုင်ဟာလေဗရန်အကြမ်းဖက်မှုအတွင်မှာရဲလုံခြုံရေးတွေရဲ့အုပ်စုလိုက်ရိုက်နှက်ခြင်းကိုခံနေရပုံကိုနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြခြင်းခံခဲ့ရတဲ့အသက်အငယ်ဆုံးတပိတ်မောက်ကျောင်းသားလည်းဖြစ်ပါတယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုနိုင်ငံတော်အကြီးညိုပြက်စီမှုလူစုခွဲရန်ညှဉ်းဆန်မှုစူပူအောင်ကြွအောင်လှုံ့ဆော်မှုအပါအဝင်ပုံမှန်၅ခုနဲ့တရားစွဲဆိုပြီးရုံးထုတ်စစ်ဆေးနေတာဖြစ်ပါတယ်။သူတို့ကိုနောက်တစ်ကြိမ်ရုံးချင်းရက်ကတော့မေလ26ရက်နေ့မှာပြန်လည်ရုံးတင်စစ်ဆေးအောင်မှာဖြစ်တယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်ရှင်တွေကပြောပါတယ်ရှင်
။မဆွမြွန်ရဲ့တင်ပြချက်ဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့ပုတ်ထူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်အတန်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ရှင်။ VOA ကို email အသင့်ဝေဖန်အကြံပြုလိုတဲ့ဆိုရင် VOA email လိပ်စာကတော့ burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်က2015ခုနှစ်မေလ13ရက်ဗုဒ္ဓဟူးနေ့မနက်ပတ်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေရဖြစ်ပါရဲ့ရှင်။အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ရလိုင်းဒိုမီတာ50 kHz 5995တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေပါတို့ချက်ထုတ်လွှင့်ပေးနေရဖြစ်ပါရဲ့ရှင်။အခုဒုတိယပိုင်းအစီအစဉ်တွေမှာတော့ကမ္ဘာမီဒီယာထဲကမြန်မာအကြောင်း American Indian 3အင်္ဂလိပ်စာနဲ့အင်္ဂါနေ့ည Diet လီလိုင်းအစီအစဉ်တွေကိုပြန်လည်နားထောင်ရမှာဖြစ်ပါတယ်ရှင်မြန်မာနိုင်ငံပညာရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ဘာတွေဆွေးနွေးကြပါသလဲ
ပညာရေးကိုသူကစနစ်တစ်ခုလုံးကိုဖြည်းဖြည်းချင်းအကုန်လုံး light ပြင်နေမှာရမယ်ဆိုတော့အခုလိုမျိုးဟိုတစားတွေစားပြင်လို့ရှင်တော့ပို့ပို့ပြီးဆိုးလာအောင်ပဲရှိ
ဒါရိုက်လေလိုင်းဆွေးနွေးခန်းအပြည့်အစုံကိုနားဆင်ရမှာပါ။အခုအရင်ဆုံးကမ္ဘာမီဒီယာထဲမှာစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုဦးကျော်စံတာကစုစည်းတင်ဆက်တာကိုနားထောင်ရအောင်
။တရရှိမရှာရွေးကောက်ပွဲအကြိုမြန်မာဒီမိုကရေစီအတွက်စင်ခေါ်မှုများဆိုတဲ့ခေါင်းစဉ်နဲ့ Nathan Vanderkilt ရဲ့ဆောင်းပါးကို The Globe and Mail မှာဖတ်ရပါတယ်။စစ်တပ်ကြီးစိုးနေတဲ့မြန်မာအစိုးရကသမတ်ထွေထွေရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့စစ်မှန်သောရွေးကောက်ပွဲဖြစ်စေရမယ်လို့ကတိပြုထားပါတယ်။ဒါပေမဲ့သူတို့ပြောသူတို့လွယ်လွယ်နဲ့ဖြစ်လာနိုင်မှာမဟုတ်ပါဘူး။တကယ်တော့ဒီလမ်းမဲ့ရွေးကောက်ပွဲဟာဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ဝင်ရောက်ရှင်ပြိုင်မဲ့ပထမဦးဆုံးသောအထွေထွေရွေးကောက်ပွဲကြီးဖြစ်ပါတယ်။ပြဿနာတွေဟာမဲဆွဲစီယုံရေးကိစ္စတွေထက်လွန်စွာပုံမှန်နဲ့ဆိုင်နေပါတယ်။စစ်ဘိုလ်ချုပ်ဟောင်းတူဖြစ်သူရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုပဲကြည့်ရင်ပြည်တွင်းမီဒီယာတွေအလုံးကပဲဒီလူဟာရွေးကောက်ပွဲကိုမလင်းတပတ်လုံးမဲ့လူလို့သုံးသပ်ကြပါတယ်။တကယ်တမ်းလည်းပဲသူဟာ2012ကြားဖြတ်ရွေးကောက်ပွဲတွင်ကမဲဆွဲစည်းရုံးမှုတွေကိုအစိုးရဆန့်ကျင်ရေးအုံကြွားမှုလို့ခေါ်ပေါ်ပြောဆိုခဲ့သူဖြစ်ပါတယ်။တနိုင်ငံလုံးမဲယုံ5000နီးပါးရှိတဲ့အထက်လျှက်စစ်လုံးလုံးမရတဲ့နေရာတွေကများပါတယ်။တချို့နေရာဆိုရင်ခြေကျင်သွားလို့ပဲရပါတယ်။ဒီနေရာတွေအလုံးမှာနိုင်ငံတကာပါဝင်စောင့်ကြည့်ရေးသမားတွေသွားရောက်နိုင်စရာအကြောင်းလုံးဝမရှိပါဘူး။ကြည့်ကြရမယ့်ဒေသခံတွေအားကျောင်းဆရာတွေအစိုးရဝန်ထမ်းတွေဖြစ်ပါတယ်ဒီလိုကြည့်ကြရမယ့်သူတွေကမဲယုံတယုံကိုဆေးဥကြစီဆိုတော့တနိုင်ငံလုံးအတွက်ဆိုရင်ဒါဟာလူရည်ရဲ့တရားခိုင်နှုန်းဖြစ်သွားပါလိမ့်မယ်သူတို့ကိုလက်ကျင့်သင်တန်းပေးတာအခုအချိန်ထိလုံးဝမလုပ်ရသေးပါဘူးပြည်တွင်းကဗမ်လိုက်တဲ့စောင့်ကြည့်ရေးသမားတွေ6000လောက်တော့ရှိပါတယ်ဒါပေမဲ့လည်းမဲယုံရှိယုံမှာမှတယောက်နှုန်းလောက်ဖြစ်နေပါတယ်လူနည်းစုတချို့မဲပြခွင့်ကန့်သက်ခံရနိုင်တယ်လို့ချိတ်ပိတ်မဲပုံတွေမဲပေးပြီးသူကိုမှတ်သားမဲ့ဖျက်မရတဲ့မင်းတွေဝယ်ဖို့ရတဲ့ကြံပါသေးတယ်။အခုထိသတ်မှတ်ထားတဲ့ငွေကဒေါ်လာ100000ခွဲသာသာပဲဖြစ်ပြီးအမှန်တကယ်ကုန်ကျမှာကတော့2000အထက်မှရှိနေပါတယ်။တခါအထက်လွှတ်တော်မှ PR Snick ခေါ်တဲ့အချို့ကျကိုစားပြုစနစ်ကိုကျင့်သုံးမယ်မကျင့်သုံးဘူးဆိုတာလည်းမပြတ်သားသေးပါဘူး။တိုင်းရင်းသားဒေသတချို့မှလည်းလက်နက်ကင်တိုက်ပွဲတွေကရှိနေသေးပါ။ပွင်လင်းမြင်သာမှုခောက်မတဲ့မြန်မာနိုင်ငံမှာဒီကိစ္စတွေဘယ်တော့ပြတ်ပြတ်သားသားဖြေရမလဲ။ဒီနေရာမှာရွေးကောက်ပွဲကျင်းပနိုင်မလားမကျင်းပနိုင်မလားဆိုတာကိုလည်းပဲခမှန်းနိုင်ခြင်းမရှိသေးပါဘူး။ဒါတွေကိုကြည့်ရင်စင်းလုံးကျော်ရွေးကောက်ပွဲတစ်ပွဲဖြစ်မလာနိုင်ဘူးဆိုတာအခုကတည်းကရှင်းနေပါတယ်လို့ဆိုပါရယ်။ဆရာဇိုးမှုတွေကျွလွန်တယ်လို့သံသယရှိရတဲ့အစိုးရအရာစီကြီးတူဦးလူအခွင့်ရေးသုံးသပ်မှုဥဆောင်အဖြစ်ခံထားခြင်းလို့ဆိုရဲခေါင်းစဉ်နဲ့မက်သျူးစီမန်နဲ့တိုင်လာဂီယန်နီတို့ရဲ့ရေးသားချက်ကို Human Rights at Harvard Law Online မှာဖတ်ရပါတယ်။မြန်မာလူအခွင့်အရေးကိုကုလသမဂ္ဂပြန်ပြောင်းသုံးသပ်တာဟာလင်းတစ်တစ်ချိန်သာပြုလုပ်တာဖြစ်ပါတယ် Universal Periodic Review UPR ပမာလို့ပြောရင်နိုင်ငံတကာလူရုံးလှုပ်ရှားသုံးသပ်ချက်ဆိုတဲ့သံမှန်နာမည်လောက်သာတတ်ထားတဲ့ကုလသမဂ္ဂရဲ့ဒီလူရဟာအမြဲတမ်းလူတကာရဲ့အာယုံစုဆိုင်မှုကိုမခံရပါဘူးတကယ်တော့အာယုံစုဆိုင်သင့်ကြပါတယ်အထူးသဖြင့်မြန်မာကိုယ်စားလှယ်အဖွဲ့ကိုဥဆောင်မဲ့သူဟာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုစီရဇုံမှုတွေနဲ့ဆက်ဆက်နေသူတယောက်ဖြစ်နေတယ်ဆိုရင်တော့အလုံးကဂရုတစိုက်ကြီးတင်ပါတယ်။လွန်ခဲ့တဲ့၄နှစ်တာအတွင်းမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့ထိုးစစ်တွေမှာဥက္ကုကိုအဓိကပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုကျွန်တော်တို့အဖွဲ့ကကောင်းကောင်းကြီးစုံစမ်းသိရှိထားပါတယ်။ ကျွန်တော်တွေ့ရှိထားသမျှကိုပြီးခဲ့တဲ့နိုဝင်ဘာလကထုတ်ပြန်ခဲ့တဲ့ legal memorandum ခေါ်ဥပဒေကြေညာချက်တစ်ခုထဲမှာဖော်ပြပြီးဥက္ကူကနဲ့အခြားစစ်အရာရှိကြီးနှစ်ဦးကိုအရာသားတွေအပေါ်အကြမ်းဖက်တိုက်ခိုက်သူတွေဖြစ်ဖော်ပြထားပါတယ်။ကျွန်တော်တွေ့ရှိချက်ကိုထုတ်ပြန်ပြီးတစ်နှစ်အကြာမှာပဲမြန်မာကိုယ်စားလှယ်အဖွဲ့ဟာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့သုံးသပ်ချက်ကိုဖြစ်ဆိုပြန်ကြားမှာဖြစ်ပါတယ်။တကယ်လို့သာမြန်မာကိုယ်စားလှယ်အဖွဲ့ကိုဥက္ကူကဥဆောင်ဖြစ်သွားမယ်ဆိုရင်တော့မြန်မာနိုင်ငံမှာလူခွင့်အခြေအနေတိုးတက်အောင်ပြုပြင်ရေးပေါင်းမြောက်များစွာလုပ်နေပါတယ်လို့သူပြောလာပါလိမ့်မယ်။သူဟာနိုင်ငံတကာဆန်အရပြစ်မှုတွေကိုကျူးလွန်သူဖြစ်ကြောင်းမျက်မြင်သက်သေရဲ့ထွက်ဆိုချက်ကျွမ်းကျင်သူရဲ့ကြီးညာသုံးသပ်ချက်တွေစာမျက်နှာပေါင်းထောင်ကျော်ရှိနေလေတော့ဥက္ကူဟာခေတ်သစ်မြန်မာနိုင်ငံရဲ့လူခွင့်မျက်နှာစာလုံးဝမဖြစ်သင့်ဘူးလို့យေသားထားပါတယ်ခင်ဗျာ
။ဦးကျော်စန်သာတင်ဆက်သွားတာပါ။ဦးကျော်စန်သာတင်ဆက်သွားတဲ့ကမ္ဘာမီဒီယာထဲကမြန်မာအကြောင်းအပြီးဒေါ်လာလာတန်းတင်ဆက်တဲ့ American EDN 3အင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါရရှင
်ဒီကိမ့်နဲ့ကျင်ပြမယ် EDN အသုံးက
Might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက MIGHT might ကအင်အား IS isRIGHT right ကမှန်နာဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်ဒီပဲကတော့အင်အားတုံနာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ် EDM ဒီပဲကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မေးငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံနာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် In this world todayThere are still a few leaders who think might is right.
ဒီကိကဘာပေါ်မှာအနာရှိရင်ရှိသူသုံးနာဟာမှန်နေသုံးသင့်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်. In this world today, there are still a few leaders who think might is right.
အနာရှိဆုံးကအနာကိုသုံးပြီးဖြစ်ရှင်တာမှန်နေလို့ယူဆရင်idiom အသုံးအရာဘယ်လိုပြောမလဲ
might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom 3 English စာသင်ခန်းစာတွေကိုဒေါ်လာလာတန်းတင်ဆက်သွားတာဖြစ်ပါတယ်ရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုပြန်လည်နားထောင်ရမှာပါကိုသားညွန့်ဦးကဆွေးနွေးတင်ဆက်သွားတာပါ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံပညာရေးအခြေအနေဖြစ်ပါတယ်ပညာရေးအခြေအနေဆိုပေမဲ့ကျွန်တော်တို့အဓိကအလေးထားပြီးတော့ဆွေးနွေးသွားမှာတော့အထက်တန်းပညာရေးပြောရမယ်ဆိုရင်တော့တက္ကသိုလ်ဝန်ထမ်းဒီပညာရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်တို့ဒီလက်ရှိဆိုရင်မယ်မြန်မာနိုင်ငံမှာဒီပညာရေးဥပဒေကိုပြုပြင်ပြောင်းလဲဖို့ကြိုးစားနေလို့ပဲပညာရေးစနစ်ပြောင်းလဲဖို့ကြိုးစားနေမှုတွေလည်းရှိနေပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံဟာပြောရမယ်ဆိုရင်နှစ်အတန်ကြာတည်းကစမ်းသပ်ခံပညာရေးဆိုပြီးတော့အထူးဖြစ်ထက်တန်းပညာရေးမှာဝိဇာသိပ်ပံခွဲလိုက်အမျိုးမျိုးတွဲလိုက်ခွဲလိုက်ဒီခြေနေအောက်မှာရုန်းကန်ခဲ့ရတာပါဒါကြောင့်မို့ဒီခြေနေတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ရှိပါတယ်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပါတယ်ပေါင်းဆွေးနွေးဖို့အတွက်ကျွန်တော်တို့ဒီတက္ကသိုလ်တွေကဆရာဆရာမတွေနောက်ဒီပညာရေးဆိုင်ရာလှှရှားဆောင်နေတဲ့ပုံကူတွေကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ချို့လဲဖုန်းလိုင်းအခက်ခဲကြောင့်ခေါ်လို့မရပါဘူးကျွန်တော်ဒါနဲ့ပတ်သက်လို့ဆင်းပြင်းပညာဦးစီးဌာနကိုလည်းကျွန်တော်ဆက်သွယ်ပါတယ်ဒါပေမဲ့သူတို့ဘက်ကတောင်းခံပြီးတော့ဒီဒိုင်းလေးလိုက်မှပြောမယ်လို့မရှိပါဘူးကျွန်တော်တို့လေးလိုက်ပုံမှာတော့အရင်ဆုံးတော့ဥတုတဒီမန္တလေးတက္ကသိုလ်ကကတိကပါပဲသူကဆိုလို့ရှိရင်ဥတုတဟာမြန်မာနိုင်ငံဆရာများအသင်းရဲ့ဒုက္ခထလည်းဖြစ်ပါတယ်နောက်တစ်ခုကတော့မတ်တူတူမှာကတော့အနန္ဒီရာဒီအမျိုးသားပညာရေးကွန်ရက်ရဲ့ဒီဖွဲ့ဝင်တူဖြစ်ပါတယ်။နောက်ပသိန်တက်သူကကတိကတူဖြစ်တဲ့ကိုတန်းထိုက်အောင်လည်းလီလိုက်မော်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးမတ်တူတူမာကိုမေးကြည့်ပါလေ။မတ်တူတူမာကအခုကနည်းနည်းနေဝေးလဲရောက်နေတော့ဖုန်းလိုက်ခက်ခဲရှိမှဆိုလို့မတ်တူတူမာကြားပါရဲ့လားခင်ဗျ။
ဟုတ်ကဲ့
ဒါရနော်။ဟုတ်ကဲ့မတ်တူတူမာဖုန်းလိုက်ကတော့ကျွန်တော်နည်းနည်းလေးဟိုဖြစ်တော့ကျွန်တော်တက်နိုင်တော့ကျွန်တော်ဟိုဆွေးနွေးပွဲမှာကျွန်တော်ခေါ်သွားပါမယ်။ဖုန်းလိုက်အခုတည်းကကျွန်တော်ဖြည်းဖြည်းလေးမကြားပါဘူး။မတ်တူတူမာအရင်ဆုံးတော့အခုပြောရမယ်ဆိုရင်ကျွန်တော်ခုနခင်းပြီးပြောခဲ့သူပဲတခြားလုံးဒီ social link ခေတ်ကျွန်တော်စစ်စုအခက်မှာမြန်မာနိုင်ငံအထက်တန်းပညာရေးစနစ်ကအစမ်းသက်ခံပညာရေးဆိုပြီးတော့သူဖြစ်ဝိဇ္ဇာသိပ်ပံခွဲလိုက်တွဲလိုက်ဒ ဒီတယုံညွန်းနဲ့မျိုးမျိုးပြောင်းလိုက်အဲ့လိုမျိုးဖြစ်နေပါတယ်အဲ့တော့ဒီအခြေအနေကအခုဆိုပညာရေးပြည်ပြင်ပညာရေးစနစ်ကိုပြောင်းလဲဖို့လည်းစ조사နေကြပြီအဲ့တော့ထက်တန်းပညာရေးစနစ်ရဲ့လက်ရှိအခြေအနေဘယ်လိုမြင်ပါလဲခင်ဗျာအလားအလာပေါ့အ
ဓိကပြဿနာကတော့ဒီပညာရေးစနစ်အကြောင်းပြောကြပြီပေါ့နော်ဒီမှန်နေတဲ့ပညာရေးအလုံးမိတ်တိုင်းပါလေလို့ပြောပြီးဆိုလို့ဆိုတော့အစားမျိုးပဲဆက်နေတယ်စိုးကျိုးတွေဖြစ်နေတာပေါ့တော့ပြောတာပေါ့နော်အဲ့တော့အစားမျိုးရှိနေတဲ့စိုးကျိုးရဲ့အဓိကဖြစ်ဖြစ်တာပေါ့ဒီစင်းနဲ့ဆံမျိုးပွဲကအဓိကတော့ရှိရောကိလေသင်္ကြန်ရေးဆိုင်ရာမျိုးစနစ်ကိုစစ်ဆေးပုံစံပြောတဲ့စစ်ဆေးပုံစံကိုသူကဆောင်းလဲဆောင်းတဲ့ဆောင်းရပြီးဖို့လိုတယ်အဲ့ရလေဒီကျောင်းသားတွေကသူတို့ဒီအတားရဲ့ဒီလိုလေးလာပြီးတော့ဗောနော်သူတို့ဒီဒီတက်နေပြီးရဲ့ဘာလို့တော့အချိန်ကြီးရပြီးဆုံးရောက်လို့မထုတ်ပြီးတဲ့စစ်တမ်းဆောင်းမျိုးပဲပြီးဆုံးတဲ့အဲအချိန်ကြီးကျောင်းလဲနေဖို့အကျင့်ပြီးတယ်ဒါပေမဲ့ဒီပြည်မှာတော့အဲ့ဒါကခုခုဖြစ်လာအရှိဗောနော်လက်ရှိမှာကျွန်တော်တို့ဒီအနေနဲ့ပြီးဆုံးကျောင်းလာတော့ကျွန်တော်တို့ဒီအချင်းရဲ့ပညာပြည့်စုံတဲ့ဘာကိုဒီအောက်ကြီးတဲ့လက်မှတ်ကိုပြီးပြီးတော့ဒီကျောင်းသားရဲ့အမှုတင်ရှင်တွေပါတယ်ဒီစုပေါ့လက်နဲ့ရေးချက်ရေးချက်တက္ကသိုလ်ကနေဆက်ပြီးသွားအောင်ပြန်ထားတယ်။ဒါလည်းသိချင်ပါသေး
တယ်။ခုနကမတ်တူတူမှာပြောသွားတဲ့အထဲမှာဒီတက္ကသိုလ်ကောလိပ်လိုက်ဝင်ခွင့်ကိစ္စကျွန်တော်မကြခင်ကကျွန်တော်ရထားတဲ့ဒီအထောက်အထားတစ်ခုရဆိုတော့2015မတ်လ31ရက်နေ့ရက်စွဲပါပဲ။ဒီပြည်ထောင်စုကြီးဌာနကဒေါက်တာနေဝင်းဦးဒုတိယညွှန်ကြားမှုလက်မှတ်နဲ့တက္ကသိုလ်တွေကိုသူစာပို့ထားပါတယ်အဓိကတော့လာမယ့်ပညာသင်နှစ်မှာဒီတက္ကသိုလ်ဆမေပွဲဒီရမှတ်ကိုအခြေခံပြီးတော့တက္ကသိုလ်ဝင်ခွင့်အစားမှာတက္ကသိုလ်ကတက္ကသိုလ်အလိုက်ဝင်ခွင့်စီစစ်ရွေးချယ်စနစ်ကိုကျင့်သုံးမှုရှိရကြောင်းမလို့တက္ကသိုလ်တွေဘက်ကဘယ်လိုလုပ်မလဲဆိုတာကိုသူတို့လမ်းပြီးတော့မေးထားတဲ့စာပါကျွန်တော်အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ဦးတူတောက်ကိုမေးချင်ပါတယ်ခင်ဗျာဒုဒါခုနကခုနမတ်တူတူမှလည်းပြောပါရယ်တက္ကသိုလ်ဝင်ခွင့်ကိုတက္ကသိုလ်တွေကဆုံးဖြတ်မယ်ဒါတက်နောက်တန်းလို့ဟာမျိုးဖြစ်သွားမယ်ဆိုလို့ရှိရင်လက်ရှိအထက်တန်းပညာရေးစနစ်ပုံစံကတော့ရေသွေးကျသွားနိုင်လားဘယ်လိုရှိပါလဲ
တက္ကသိုလ်ကတက္ကသိုလ်ကြောင်းမယ်ဆိုရင်ဘာမှအထူးခြားခြားရေးရမရှိဘူးသူတို့ပြောမှဒီပညာရေးကိုအကောင့်ဖက်ခေါ်တဲ့ဆက်ကမှရရှိရတယ်ပေါ့နော်အဲ့မှာကျွန်တော်တို့ကစပြီးပြဿနာတက်တယ်အဲ့တော့အရင်သေးကကျသွားမလားဆိုတော့ကျသူပဲပြောလို့ရတယ်ဘာကျောင်းတော့လုံးဝဝင်ကြီးကြီးမာဒီလိုမျိုးပုံမှန်တွေပဲလောက်လာရည်လေအဲ့တော့ဒီဒီထဲနဲ့ချက်တောင်းအောင်လည်းအစိုးရအစွမ်းနဲ့ပြောနော်အစိုးရစစ်ပြေးနေတယ်ဒါပေမဲ့ဟိုတုံးကအဲ့လိုတော့ပြောတော့ကတိကြီးပုံမှန်ကြတယ်ဆက်ဆက်မှကြီးတဲ့ဒီကြောင့်ပေါ့ဒါကကျွန်တော်ပြည်နယ်စနစ်ကိုအကောင့်ဆက်ပုံနေတဲ့ဒီဒီရဲ့မှားယွင်းတဲ့ဟိုမူဝါဒတွေကြောင့်ပေါ့နော်ပြီးတော့ကြေကြေတည်းနဲ့လူကြီးတွေအလုံးပါမယ်အလုံးပြည်နယ်ကြီးစိတ်ဝင်စားနဲ့လှုပ်ရှားဆောင်ရွက်နေတဲ့ဖွဲ့စည်းအားလုံးပါမယ်ဒီလိုမပါလို့ဆိုရင်ကျွန်တော်တို့ကပြည်နယ်စနစ်ကဆက်လက်ပြီးတဲ့အဆုံးအမပါပဲ။ဒါကြောင့်လဲဆိုကျွန်တော်မြန်မာပြည်ပြည်ညာကြီးကအခု9နှစ်လောက်ရှိပြီ။ကျောင်းထဲကဘာမှတည်တဲ့ဝင်တော့မဟုတ်လေဘူး။အာနာရှင်ပြည်ညာကြီးနဲ့ဖြစ်တာ
။ဟုတ်ကဲ့
ကျွန်တော်တို့ဒါတွေဘယ်လိုစူးစမ်းမလဲ။ဒီအချိန်ကစူးလို့ရမှာ
။ဟုတ်ကဲ့
ဟုတ်ကဲ့ပါ
။ကျွန်တော်ပဋိသတ်သူကဆရာဦးတန်းထိုက်အောင်လဲကျွန်တော်ဒီလိုက်မတင်ကြပါလေ။ဦးတန်းထိုက်အောင်ကြားပါလားခင်ဗျာ။ဥဒ္ဒတာတို့ဒီမတ်တူမာတို့ပြောသွားတာအထက်မှာပါပါတယ်။ဒီတက္ကသိုလ်ဝင်ခွင့်ကိုတက္ကသိုလ်တွေကဆုံးဖြတ်ဆွေးနွေးမဲ့ကိစ္စမှာဆိုရင်တော့ဥဒ္ဒတာကတော့ထက်တန်းပညာရည်သွေးကြသွားနိုင်တယ်လို့တော့ခုနကသူယူဆတယ်ဆိုရဟာသူပြောသွားပါတယ်ခင်ဗျာကိုတန်းထိုက်အောင်ရဲ့အမြင်ရောသိကြပါလေ
အခုဒီသူတို့ကဘယ်လိုလဲဆိုတော့ကျွန်တော်ကပြုတ်ပြစ်နေတဲ့ဥစ္စာကိုသူကဟိုတစားဒီတစားလိုက်ဖာနေတာနဲ့တူရယ်ဗျပညာရည်ကိုသူကစနစ်ကိုတခုလုံးကိုဖြည်းဖြည်းချင်းအကုန်လုံးလိုက်ပြင်နေမှရမယ်ဥစ္စာအခုလိုမျိုးဟိုတစားဒီတစားပြင်လို့ရှင်တော့ပို့ပူပြီးဆိုးလာအောင်ပဲရှိအခုသူတို့ကဘာလဲဆိုလို့ချင်းအခုပင်စင်းရေးဘလိုပဲတင်လိုက်အပြင်ပညာရေးဘလိုပဲတိုင်လို့သူကအပေါ်ချုပ်ကင်နေတဲ့ဥစ္စာရှိနေတယ်ချုပ်ကင်နေတဲ့ဥစ္စာကဟိုအုတ်ချိုရေးဘိုင်းမှာရောဟိုဘန်ဒါရေးဘိုင်းမှာရောနှစ်ခုစလုံးမတိုင်သူကချုပ်ကင်ထားတဲ့အတွဲတကယ်တမ်းအောက်ခြေမှာတကယ်တမ်းလောက်ကင်လောက်အောင်ကင်ထားမှာမဟုတ်ဘူးသူတို့သူရဲ့ဘောကနေမှာအမဲနေလာနေတဲ့အတွဲအဲဥပမာအနေနဲ့ပြောရမယ်ဆိုလို့ချင်းဗျာဟိုဟိုသူကတစ်ဖက်ကဟိုပညာတက်အောင်လုပ်ပေးဖို့အတွဲ facility တွေပါလေဟိုတော့ဟိုအပိဝမရှိဘဲနဲ့တစ်သက်ကပေါင်းဆိုအောင်ကျက်ရာခိုင်နှုန်းကောင်းတယ်ဆိုတဲ့ဥစ္စာမျိုးပြကျင်တဲ့အတားမှာအဲ့ဒီမှာပညာပညာမတက်ဘဲနဲ့သူအတန်းနဲ့မတန်တဲ့အတန်းတွေကိုတစ်ဖြည်းချင်းတစ်ဖြည်းချင်းတစ်နည်းချင်းတစ်နည်းချင်းတက်လာနောက်ဆုံးဘွဲရသွားပြီးတော့မှပညာမတက်တဲ့ဘွဲရလူတန်းစားဆိုတဲ့ဥစ္စာမျိုးပေါ်လာတဲ့အထိဖြစ်လာတာဟုတ
်ဒီလေလိုက်မှာတူလည်းရောက်နေပါတယ်မတ်ဆွေပါမတ်ဆွေကတော့သူစာသင်တဲ့တွေ့ကြုံလည်းရှိတယ်မိဘတူလည်းဖြစ်ပါတယ်မတ်ဆွေကြားပါလားခင်ဗျ
ကြပါလေ
ဟုတ်ကဲ့မဆွေခုနရှေ့ရဆွေးနွေးသွားတာလည်းကြားပါပါကျွန်တော်တို့ဒီ2015ခုနှစ်ဒီတက္ကသိုလ်ဝင်တန်းပေါ်ဒီဆယ်ဆံဆောင်ပွဲတွေပြီးခဲ့တဲ့မတ်လကလည်းပြီးသွားပါပြီဒါပေမဲ့လာမယ့်2015 2016တက္ကသိုလ်စာသင်နှစ်မှာတစုံတရာပြောင်းလဲဖို့ပြင်ဆင်လာကြပြီဆိုတော့ကျောင်းသားတွေဘက်ကအခက်ခဲဆရာတွေဘက်ကအခက်ခဲမိဘတွေရဲ့အခြေစိုးရိမ်မှုဘယ်လိုရှိလဲမဆွေရဲ့အတွေ့အကြုံလေးပြောပြပါဦးအဲ့
အရင်ကဟိုဆရာအောင်ရဲ့ဟိုကြားနဲ့ဟိုတိုက်တဲ့ဟိုပုံမှန်နေနေတဲ့တက္ကသိုလ်ပေါ့နော်ကလေးကဆိုင်တခင်ရမယ်အဲ့ဒီဘက်ကမလို့ကလေးဘက်ကလည်းတင်းနေမှုရှိလို့မိမတွေဘက်ကလည်းဟာဒါသူဒီတက္ကသိုလ်တော့တက်ချင်ရပါပြီဆိုပြီးတော့ဖိတ်တမျိုးအေးရတာပေါ့နော်အခုကြတဲ့ခါကျတော့ဒီမလို့လားအဖက်နဲ့ဒီတက္ကသိုလ်ကိုတက်ချင်နေဆိုရှင်ဒီကလေးဟာဒီတက္ကသိုလ်မှာသူတင်ရမယ်တက္ကသိုလ်မှာသွားပြီးတော့ဟိုဟာဟိုဝင်းဝင်းကိုဖြေဦးဆိုတဲ့ခါကျတော့ဟိုသိရမလားအဲ့လိုလုပ်လိုက်ချင်အောင်ဒီပညာရေးစိတ်ဟာပါထူးသွားမှာမို့လို့လေဒီမှာဟိုကြည့်ကြတော့လေဘလို့မထူးသွားနိုင်လို့ရှင်ဒါကလေမိဘတွေလည်းငွေပြင်းစီရပို့ပြီးတော့ပတ်ပံကုန်မယ်။ဒါကြောင့်လေဒီတက္ကသိုလ်ကိုဝင်ခွင့်ရဖို့အတွက်ဒီကလေးကိုဆက်ပြီးတော့တစ်ခါကျောင်းကြီးဆက်ဆိုင်ရအောင်မယ်၊ဒီရှင်လေးတင်ရအောင်မယ်။အဲ့လိုမျိုးတွေကဖြစ်လာအောင်မယ်။နောက်ခါဒီကလေးအနေနဲ့ကလေဟာဒီတက္ကသိုလ်တက်ဖို့တက်ဖို့ဆက်ပြီးတော့တစ်ခါလုံးဝရအောင်မယ်ဆိုတဲ့ခါကျတော့ဟိုကျောင်းသားလည်းမြင့်လာ၊မိဘလည်းမြင့်လာအဲ့ဒီခါမျိုးပဲဖြစ်လာနိုင်တယ်လေ။အကျိုးသက်ရမှုကတော့နောက်နှစ်ဖက်ပေါ့ကကလေးကမြင့်လာတဲ့အောက်မျိုးပဲရောက်လာမှာ။ဘာမှတော့ထူးခြားလာမှာတော့မဟုတ်ဘူး။ဒီချိန်တည်းတင်ရမှာကပေါ်တင်ရန်ကနေစပြီးတော့အခုပြင်နေတဲ့ဆယ်ရက်ထိတောက်ချောက်ပုံပြင်ရမှာချင်းအစကလေးကကမှားနေတာဒီပညာရေးစနစ်ကကမှားနေတာအဲ့တော့ဘာလို့မှားနေရလဲဆိုတာလေသူတို့လက်သိပါတယ်အငြင်းနဲ့တင်ကျက်ဟိုတင်လိုက်ဟိုတလားတစ်ခါဆံဝဲဆစ်လိုက်အပြီးလို့ရှိရင်အလားတူထားပခင်နောက်ပြီးတစ်ခါဖက်ပြီးတင်လို့ရှိရင်တစ်ခါဒီလားတလားပုံတင်ပြီးတော့ဟောင်းမေးပခင်နောက်တစ်ခါနောက်တန်းကိုဟိုဘယ်လိုပြောလဲနောက်တစ်ခါကိုတစ်ခါဆက်ကျက်အဲ့လိုမျိုးနဲ့ဒီကလေးတွေကတင်လိုက်ရင်တစ်ခါဖြေလိုက်ရင်မေးပလိုက်ရင်တစ်ခါဖြေလိုက်ရင်မေးပလိုက်ရင်လည်းဒီလိုလာနေခဲ့ကြတာလေလာနေခဲ့ပြီးတော့အခုဖြစ်တန်းမှာအခုတစ်ခါတစ်ခါဆွေးရက်ဆိုပြီးတော့လုံးချလိုက်တယ်ကလေးတွေအကုန်လုံးကမကမရှိပြီးစတဲ့လူတွေလည်းအများကြီးအလေးနဲ့လည်းအလားတူပဲအခုတစ်ခါဆင်တန်းကြတော့လေအကုန်လုံးကအားခေထားကြတာပေါ့တော့မိသားတွေကဟောငါသားသမီးလေးတွေကတော့ဆင်တန်းအောင်သားပြီဆိုလို့ရှိရင်တော့ပြီးသွားပြီအဲတက်ကတူတက်ယုံနေဆိုတဲ့ခါကျဟာအခုမဟုတ်တော့ပြန်ဘူးတစ်ခါတက်ကတူတစ်ခါဝင်မိချင်အောင်မယ်ဆိုတဲ့ခါကျတော့တက်တက်နဲ့ပေါ့နော်ဟိုကျွန်မသိချင်တော့တက်တက်နဲ့ဒါတစ်ခါရင်မိသားတွေကကလေးတွေကနှိမ့်ဆက်နေရလို့ဖြစ်လာတယ်ရှင်ကျွန်မကတော့
ပထမဒီအမျိုးသားပညာရေးပြောင်းပြွင့်ပြောင်းလဲဖို့အတွက်ခုနလူလာတဲ့လူတွေသူတို့ပြောတဲ့အထက်မှာတက္ကသိုလ်တွေကနေပြီးတော့ဒီအမှတ်တွေအမှတ်လိုက်ပေါ့သူတို့တက္ကသိုလ်ဝင်ခွင့်ကိုတက္ကသိုလ်လိုက်ဝင်ခွင့်ပြုဖို့ဆိုတော့သူတို့ဒီအဆိုပြုချက်ဆိုတာပါပါတယ်ခင်ဗျာအဲ့တော့အဲ့ဒါကိုလက်မခံတာလားမတ်ဆူရဲ့သဘောထားအဲ့ဒါမကြိုက်တာလားအဲ့စနစ်ကိုဘယ်လိုယူဆပါလဲ
အေးဟုတ်ကဲ့ရှင်အဲ့လိုမလုပ်ကြည့်လေအရင်တော့ကပဲပေါ့နော်ကျမတို့အမှတ်တွေနဲ့ပဲသူတို့ဟာသူခွဲပြီးသူတို့သက်ဆိုင်ရာတက်ကူအတီးတီးသွားကြရုံနဲ့ဒီဒါဆိုရှင်ကျမတို့လည်းဘာမှဖြစ်အခုဟာကဆက်ရှိအဲ့လိုမျိုးလုပ်လိုက်တဲ့တက်ကောင်မျိုးကိုကျမပြောတော့ပေါ့နော်ဘာဖြစ်လာလဲဆိုတော့တောင်းဘက်ကနောက်ဆက်တစ်ခါဖြတ်ပြီးတင်နေတယ်မအေးလေးမိမတွေတက်ကဖြတ်ပြီးငွေကြေးပုံကြမှုဖြစ်လာမယ်အဲ့ဒါပဲရှိတယ်လေဘာသူမှမဟုတ်လို့လဲတက်ကူသူကလေးတွေတက်တင်ရေးကောင်းသားမလားဆိုတော့လေအဲ့လိုလည်းမဟုတ်ပြန်ဘူးရှင်အဲ့ဒါကြောင့်မလို့ပါကျမကတော့အဲ့ဒါကိုသိပြီးတော့ဟိုဘယ်လိုပြောလဲကျမသိဦးတယောက်တည်းသဘောနဲ့နိုင်နေတာကျမအဲ့ဒါတော့လုံးဝမသိဘူးရှင
်ဟုတ်ကဲ့မဆွေကျေးဇူးပါအဲမဆွေဆွေးနွေးသွားတာကြားမိမှချင်ပါလေခုနတက္ကသိုလ်ဆရာမတ်တူတူမအောင်ကြားပါလား
ဟုတ်ကဲ့ကိုဒါကြီးကြားတယ်
ဟုတ်ကဲ့မတ်တူတူမခုနမဆွေဆွေးနွေးသွားတဲ့အချက်ကိုကြားပါမယ်မိဘရဲ့သူ့ရဲ့စိုးရင်ပူပန်မှုပေါ့အဲ့ဒါနဲ့ပတ်သက်လို့ရောမတ်တူတူမတို့ကဘာပြောချင်လဲ
ဟုတ်ကဲ့အဲ့ဒါကိုအဓိကပြောချင်တာအခုဖြစ်နေတဲ့ပြဿနာအဲ့ဒါကအငင်းပွားပဲကဒီနေ့တန်းပညာရေးပြောင်းလဲကိုလုပ်တဲ့ခါကျတော့ကျမတို့ဒီစာမေးပွဲကိုဘခုပြည့်တယ်ပေါ့နော်ဒီဟိုပုံစံမျိုးအစမွေးဟိုဘူဘူးတဲ့ပညာရေးပုံစံကိုကြောင်းဖို့ပြောတဲ့ခါမှာအခုဒီအမျိုးသားပညာရေးဥပဒေကထွက်လာတဲ့အချိန်မှာအငင်းပွားပြန်လည်းပြန်ထွက်တယ်ခုနကသူတို့ပြည့်ပြောင်းလဲလိုက်တဲ့ပုံစံကမမိဘတွေရောကျောင်းသားတွေရောဆရာတွေရောကြားမှာပေါ့နော်တော်တော်လေးကိုဒီစိတ်ဆာကြောကြာဖြစ်လာတယ်မှာ၄တန်း၈တန်း၁၂တန်းစိတ်ဆာပေါ့နော်အဲ့တော့ကျမတို့အခုတို့ဆက်မှတ်တမ်းပေါ့အခြေခံပညာကိုတို့ဆက်မှတ်တမ်းတက်မှတ်တယ်အဲ့ဒီဆက်မှတ်တမ်းအပြီးမှာတို့တက်ကျတူဝင်ခွင့်တွေကိုတက်ကျတူတွေကိုပေါ့နော်ဝင်ခွင့်ပေါ့အန်ထန့်ပေါ့တက်ကျတူဝင်ခွင့်ဆာမေးဝဲတွေဖြည်ပြီးတော့တက်ကျတူတွေပြတ်တယ်ဒါပေမဲ့အခုတို့လှုပ်လိုက်တာကလည်းအမှတ်နဲ့ပဲပြန်ခွဲမဲ့တက်ကျတူဝင်ခွင့်ဆာမေးဝဲပုံစံဖြစ်နေပြီလေဒါတကယ်တမ်းဖြစ်တင်လာတာကကျမတို့ NLEA ကအကြံပေးတယ်ဒီဆက်မှတ်တမ်းပညာရေးကိုလည်းကျမတို့ကအကြံပေးတယ်ဒါပေမဲ့ကျမတို့အခြေခံပညာပြီးဆုံးခြင်းမှာအခြေခံပညာကိုပြီးဆုံးရောက်လက်မှတ်ပေးပါဒါပေမဲ့အဲ့ဒီအခြေခံပညာမှာကျမတို့ကြောင်းရမှာကအဓိကကျမတို့ကဒီကလေးတွေကိုစဉ်းစားပြီးခေါ်ပြီးတော့ကလေးတွေကိုလည်းအားထုတ်တဲ့သင်ကြားရေးပုံစံမျိုးကြောင်းမျိုးကလေးတွေကိုတကယ်တက်အောင်သင်ပေးဖို့ကလေးတွေမှာလိုအပ်တဲ့စကိတွေဟောပါတော့ကျန်းကျင်မှုတွေကိုရှိတဲ့ပညာရေးပုံပညာရေးသင်ကြားရေးပုံစံမျိုးကြောင်းမျိုးစစ်ဆေးရေးပုံစံမျိုးပါတပါးတယ်ရောက်ဖို့ပေါ့အဲ့ဒီစစ်ဆေးရေးကကလေးတွေရဲ့သင်ယူသက်မြတ်မှုအပြည့်အမြတ်လုပ်တဲ့စစ်ဆေးရေးပုံစံမျိုးကြောင်းမျိုးကြောင်းလို့ရှိရင်ကလေးကအခြေခံပညာအဆင့်မှာဒီမူတူလို့ဒီလိုဘလို့တက်ကြင်ကြီးတွေသင်သားရောက်ပြီးတော့အခြေခံညာပြီးဆုံးရင်ပြီးတော့မှကျမတို့တက်ကြတူဝင်ခွင့်နေမှာဒီကလေးကဒီလိုတဲ့ဘာသာရပ်ကိုပေါ့နော်တက်ကြတူရဲ့ requirement ဆိုတော့တက်ကြတူရဲ့စမတ်ချက်နဲ့ကန့်ညီတဲ့ဝင်ခွင့်စာမေးဝဲတွေကိုပြီးတော့ဒီအသိဉာဏ်ညာကိုတက်ဆန်းသွားဖို့ပေါ့အဲ့ဒါကမှန်ကန်တဲ့အကြောင်းလေးပါဒါနဲ့လက်တွေ့မှာကျတော့အဲ့ဒီအကြောင်းလေးကဖြစ်မလာဘဲနဲ့ဒီစေတန်းဒီစေတန်းစာမေးဝဲလို့ပြောတယ်တက်စာမေးဝဲကိုလည်းတစ်ခါဖြေရတယ်အခုတက္ကသိုလ်ဝင်ခွင့်ဆံမျိုးကိုလည်းတစ်ခါကျင်းလဲဆိုတော့ခုနကတောင်းသားမိဘဆင်းနေပါတယ်မဆီဆင်းနေပါတယ်ဟာမှာပေါ့ ့ဒီဘာကအဲ့ပုံမှာဒီဟိုကျွန်မတို့ဒီလိုမျိုးဘုံဘိုးကြီးဖြစ်လာတယ်ဒီဆံမျိုးဝဲတွေဖြေဖို့အတွက်ခုနငွေကြေးကုန်ကြရတာဒီကြည့်ရှင်ကြောင့်ငွေကြေးကုန်ကြရတာတွေပဲခတ်ပြီးတော့ဘုံတို့ဘုံဘိုးဖြစ်လာတဲ့အတွက်ဒီကြောင်းလိုက်တဲ့အကြောင်းလေးကဒီမှန်ကန်တဲ့အကြောင်းလေးမဖြစ်တဲ့ခါကျတော့ခုနကျွန်မတို့ NNE ကအကြံပေးထားတဲ့တက္ကသိုလ်ဝင်ရင်းပုံစံနဲ့လက်ရှိကြောင်းလိုက်တဲ့တက္ကသိုလ်ဝင်ရင်းပုံစံချားမှာမတူညီမှုတွေရှိလာပါဘူးကိုယ်လွယ်မှုတွေရှိတယ်ဘာလို့ပြောကြတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လေးလိုက်ပုံမှာသရရှင်တူရှိပါတယ်အခုကိုနေကိုနေဦးကိုနေဦးလင်းကိုနေဦးလင်းကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးလို့ရပါတယ်အ
ဲဆွေးနွေးလို့ရပါတယ်ဆိုတော့ဗမာပညာရေးကတော့နောက်ပိုင်းဆိုတော့ကျွန်တော်လည်းသိတော့မသိပါဘူးညာနိုင်ငံရရောက်တဲ့အခါကျတော့ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်လည်း88ဟို94နောက်ပိုင်းတီထွက်တာဆိုတော့ကျွန်တော်တို့ခေတ်တုန်းကတော့ကျွန်တော်တို့တခါပြောခဲ့သလိုပဲပေါ့မဆလပညာရေးပဲပေါ့ဗျာဒါယူမဲ့ကျွန်တော်တို့ခေတ်မှာဘာဟောဖြစ်လဲဆိုတဲ့အခါကျတော့ဥမာတခုခင်ဗျာ10တန်းမှာအမှတ်များများရဖို့ဆိုရင်10တန်းမှာကျိုးသားရုံနဲ့မရဘူးမူလာတန်းလည်းကိုက1 2 10ဖြစ်နေမှဟာလာတော့ဒီမူလာတန်းပြီးရင်အလဲတန်းအလဲတန်းတဆင့်ပြီးတဆင့်ပြီးအဲ့လိုဖြစ်တဲ့လူတွေစုပြီးတော့မှနောက်ဆုံးမှဟာလာ1 2 500တို့1 2ဟာလာ1000လို့ဖြစ်မယ်ပေါ့ဗျာကိုကြိုက်တဲ့ line ကိုရမယ်ပေါ့နောက်တစ်ခုလူတွေနားလည်ထားမယ်အကြောင်းရင်းကကိုယ့်ရဲ့ပညာရေးအကြီးချင်းတကယ်စားမကြိုးစားပဲနဲ့ဥမာတကူဆရာဝန်ဖြစ်ချင်တယ် engineer ဖြစ်ချင်တယ်ကျွန်တော် logic ရတော့မဖြစ်နိုင်ဘူးဗျာနော်မဖြစ်နိုင်ဘူးတင်းချမတော်တဲ့ဒီလူရောက်ကစိတ်ရင်းကန်သွားအလုပ်လုပ်လို့ရှိရင်သူ့မှာ stress ပိုများသွားမယ်အဲ့တော့ကျွန်တော်တို့ခေတ်တုန်းကစနစ်တကျတေချာ plan လုပ်ပြီးတော့လုတ်ခဲ့တဲ့အကြီးအသေးရှိတဲ့လူတွေဟာဒီနေ့နိုင်ငံသားမှလည်းအများကြီးပဲမှလည်းအများကြီးဘယ်သူနဲ့ပြည်ပတန်းတူတင်လို့ရတယ်ဗျာသို့တော်တခုပဲရှိတယ်ကျွန်တော်တို့ခင်မှလွဲဝါတာကစီးပွားရေးဆိုနော်စီးပွားရေး second ဟောပေါ့ option မရှိဘူးဆရာဝန်ဆိုရင်လည်းအခုဆရာဝန်လိုင်းကောင်းတယ်ဆိုလွတ်လပ်တယ်ဆိုဆရာဝန်လိုင်းဝင်တိုးလိုက်တာအကယ်၍သာအခုစင်ကာပူမှာဆိုလို့ရှိရင် option တွေအများကြီးရှိတယ်ဆိုလို့ရှိရင်ဆရာဝန်လိုင်းရဲ့
ကတ်တူတူတွေချုပ်ပြီးပါလိုင်း
လည်းတိုးနေဆိုပါသူဝါသနာနဲ့သူချင်းပြောတမိုင်းလုတ်တဲ့လူလည်းဖြစ်ရင်ဖြစ်မယ်စိုက်တိုးကြီးလုတ်တဲ့လူလည်းဖြစ်ရင်ဖြစ်မယ်ဒါပေမဲ့တော်တဲ့လူတွေကကိုဝါသနာပါရာကိုအကောင်းဆုံးဖြစ်အောင်တွားတဲ့အတွက်ဘယ်နေရာမှာဖြစ်ဖြစ် provision နဲ့ဖြစ်သွားတယ
်ဟယ်လိုဟုတ်ကဲ့ဥတ္တရာကျွန်တော်ပြန်မေးချင်တာကအခုဆိုရင်ပညာရေးဥပဒေပြင်ဆင်ချက်မူကြမ်းပြင်ဆင်နေတာရှိပါတယ်ပညာရေးဥအမျိုးသားပညာရေးဥပဒေတရားကိုပြင်ဆင်ပြီးတော့တခုတရားထွက်လာအောင်စူးစမ်းနေကြတာရှိပါတယ်အဲ့တော့ဒါထွက်လာရင်လက်ရှိခုနကျွန်တော်တို့ဆွနေနေကြတဲ့ဒီအထက်တန်းဆင့်ဒီပညာရေးနဲ့ပတ်သက်လို့တွားပြီးတော့ဘာတွေတက်ရောက်သွားနိုင်ပါလဲအဲ့ဒါနဲ့ပတ်သက်လို့စူးစူးကောင်းကျိုးလေးသုံးသပ်ပေးပါလား
ကျွန်တော်စတီတူးတော့ဘယ်နဲ့ပြက်လာတာဗျအကုန်လုံးပါဝင်တဲ့ all inclusive education ဖြစ်ရမှာမဖြစ်နိုင်ရင်တော့ကျွန်တော်တို့ကကြာဆုံးနေမှာပဲအခုဒီလေးစီဒီပညာရေး budget တွေလည်းဒါကနည်းနည်းလေးပဲကြာသေးတယ်အခုချိန်ကြီးလည်းဒီပညာရေး budget ကလည်းကျွန်တော်ကောစတင်ပိုင်းမှာပုံသွားတယ်ဆက်ဆက်မရတဲ့ capacity လေးကြီးကိုမတော်ဘူးအဲ့လိုမျိုးပေါ့နော်ဟိုစိန်နေသွားမယ်ဒါမျိုးကြီးမတော်နိုင်ဘူးသူကဘာလို့ဆိုအဆောက်အဦကြီးပဲ၆ပြားနေအဲ့တော့အောင်မြင်မှာတော့မဟုတ်ဘူးဆိုတော့ကျွန်တော်တရားရတယ်လုံးပြောပြရတယ်အဲ့တော့ဒီအချိန်မှာကျွန်တော်အရေးကြီးဆုံးပညာရေးပိုင်းပညာရေးပိုင်းဘာမှမတူးတက်လာပဲနဲ့ဒီတိုင်းနေမယ်ဆိုတော့ဟိုဘာမှတော့မပြောင်းလဲလာဘူး
အဲ့တော့အောင်မြင်မှုရမှာမဟုတ်ဘူးဆိုရင်ဥတ္တရတို့အနေနဲ့အောင်မြင်နိုင်အောင်ဘာများလက်တွေ့အကြံပေးကြမှာလဲတကယ်တမ်းအပြောင်းလဲဖြစ်နိုင်အောင်လို့
အောင်မြင်ရတဲ့ဆိုအခုတော့တဲ့ပညာရေးကိုလွတ်လပ်ခွင့်ပေးရမှာပေါ့နော်ပညာရေးဥပဒေကိုအကုန်လုံးလက်ခံနိုင်တဲ့ဥပဒေဖြစ်အောင်ကျွတ်တော်ရဲ့အစိုးရအဖွဲ့ရပြဋ္ဌာန်းပေးရမယ်ပြဋ္ဌာန်းပေးရခါမှာကျွန်တော်တက်ကြူတွေဟောပေါ့နော်ဟို critical thinking တွေဒီကျွန်တော်ဟောပေါ့နော် creative thinking power တွေရအောင်လုပ်ပေးနိုင်ရမယ်အဲ့ဒီကတော့အလေတော့အကြည့်တော့ပေါ့နော်အထက်တောင်တက်တဲ့သူရောအဲ့လိုသွားမှာဟုတ်အခုကကျွန်တော်တို့ဆံမွေးဆနစ်ကိုလည်းကျွန်တော်တို့ဒီတိုင်းလက်မခံပြောနေရတယ်
။ဓာတ်ရည်လေးလိုက်အစီအစဉ်ချိန်လေးစစ်တော့လို့ပါဦးတူတားကြီးအခုပါဝင်ဆွေးနွေးပေးတယ်ဆရာဦးတူတားဒေါ်တူတူမဆရာဦးတန်းထိုက်အောင်မဆွေကျွန်တော်တို့ရှင်အားလုံးကိုကျွန်တော် view မြန်မာပိုင်းကနေပြီးတော့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဓာတ်ရည်လေးလိုက်အစီအစဉ်ဒီမှာပဲဂျန်နာဝင်ပြီးပါခင်ဗျာ
။ကိုတားညို့တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားထောင်ခဲ့ရတာပါ။ VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုတပတ်မှာ2ချိန်အင်္ဂါနေ့ညနဲ့စနေညတွေမှာဆွေးနွေးတင်ဆက်နေပါတယ်။တော်ရရှင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA American အတန်ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
လွန်ခဲ့သောနှစ်ပေါင်း1945မေလ10ရက်နေ့မှာမဟာမိတ်အင်အားစုကိုစလရီရဲ့ရှေ့နာဇီဂျာမနီကအကျဉ်းမဲ့လက်နက်ချလိုက်တဲ့အတွက်ဥရောပမှာဒုတိယကမ္ဘာစစ်ကြီးပြီးဆုံးသွားခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးသွားခြင်းဟာတိုက်ခိုက်မှုတွေပြီးဆုံးသွားခြင်းသာမကခေတ်ခေတ်ဆုံးခန်းတိုင်ပြီးလုံးဝသစ်လွင်သောခေတ်စစ်တစ်ခုစတင်လိုက်ခြင်းဖြစ်တဲ့ ကဘာဇခွန်ကိုလုံးဝပြန်လည်တိဆောက်လိုက်ခြင်းဖြစ်တဲ့ဆိုတဲ့အချက်ကိုတော့သတိပြုမိသူရှားပါလိမ့်မယ်။စစ်ပွဲကြီးတွေဖြစ်ပွားတိုင်းတီထွင်မှုတွေဆန့်သစ်လာပြီးစစ်ပြိုင်တိုက်ခိုက်နေတဲ့သူတွေတီထွင်လိုက်တဲ့နည်းပညာသစ်တွေဟာကဘာကြီးကိုပြောင်းလဲစေခဲ့ပါတယ်။ဒုတိယကဘာစစ်အတွင်းအာထုတ်မှုတွေကြောင့်ပထမဦးဆုံးဒုံးကျည်တွေကွန်ပျူတာတွေ Jet Engine တွေပေါ်ပေါက်လာပါတယ်။စစ်ကြိုခေတ္တကမရှိခဲ့တဲ့ရေဒါဒါမှမဟုတ်ရေဒီယိုဆက်သွယ်ရေးပဋိဇီဝဆေးအများအပြားထုတ်လုပ်မှုပုဒ်ရာဘာဒုနဲ့နျူကလ িয়ার စွမ်းအင်တို့လည်းပေါ်ထွန်းလာခဲ့ပါတယ်။အလားတူစွာပဲလူမှုရေးစီးပွားရေးနဲ့နိုင်ငံရေးအပြောင်းအလဲတွေဟာလည်းအကြီးအကျယ်ဖြစ်ထွန်းလာပါတယ်။စစ်ပီးခေတ်ခေါင်းဆောင်တွေဟာအတိတ်ကမှားခဲ့မှုတွေအမှားမျိုးထပ်မမှားစေဖို့စစ်နဲ့ဆက်ဆက်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေပျက်စီးဆုံးမမှုတွေကိုဟန်တားနိုင်ဖို့ဆိုတဲ့တန်ဋိဌာန်နဲ့နိုင်ငံတကာပါဝင်ဆွေးနွေးဆောင်ရွက်နိုင်မဲ့ကုလသမဂ္ဂအဖွဲ့ကြီးကိုတည်ထောင်ခဲ့ကြပါတယ်။နိုင်ငံတကာစီးပွားရေးရန်တရားပြန်လည်တည်ဆောက်ဖို့နဲ့အနာဂတ်ပြဿနာတွေရောပါစေဖို့အတွက် Brandon Woods သဘောတူညီချက်ကိုလက်မှတ်ရေးထိုးကြပြီးနိုင်ငံတကာငွေကြေးစနစ်နဲ့ငွေကြေးမတည်မငြိမ်မှုတွေကိုထိန်းချုပ်ဖို့စီမင်းစည်းကမ်းတွေအဖွဲ့အစည်းတွေနဲ့လုံထုံးလုံနည်းတွေချမှတ်ခဲ့ကြပါတယ်။ဥရောပနိုင်ငံအများစုရဲ့စီးပွားရေးပရိုဖီယဖြစ်နေပြီးပြာပုံကပြန်ဆက်ရမယ့်အခြေအနေဖြစ်နေတဲ့အတွက်ဒီစီမံချက်ဟာအင်မတန်အရေးပါပါတယ်။ယခင်ကပိုက်အင်အားကြီးနိုင်ငံတွေဟာလည်းဩဇာအရှိန်အဝါကျဆင်းပြီးသူတို့ရဲ့ကိုလိုနီအင်ပါယာတွေဟာလည်းပြိုကွဲပျက်စီးသွားခဲ့ပြီဖြစ်ပါတယ်။ကိုလိုနီနယ်ဟောင်းတွေဟာလွတ်လပ်ရေးကြီးညာပြီးနိုင်ငံသစ်တွေအနေနဲ့အစည်းအဝေးကုလသမဂ္ဂအဖွဲ့ဝင်ဖြစ်လာကြပါတယ်။ယခင်မဟာမိတ်ဖြစ်ခဲ့တဲ့အမေရိကန်ပြည်ထောင်စုနဲ့ဆိုဗီယက်ပြည်ထောင်စုတို့ဟာမတူကွဲပြားတဲ့ကမ္ဘာအမြင်တွေအနာဂတ်ရေးရာသဘောတရားတွေနဲ့အင်အားကြီးနိုင်ငံအဖြစ်ပေါ်ထွန်းလာခဲ့ပြီးသူ့ဘက်ကိုယ်ဘက်အုပ်စုဖွဲ့ရင်စီအေးတိုက်ပွဲကြီးဖြစ်တဲ့အထိတင်းမာမှုတွေကြီးထွားခဲ့တာဟာ1991မှာဆိုဗီယက်ပြည်ထောင်စုပြိုကွဲခြင်းအထိ20ရာစုဒုတိယပိုင်းတခြားလုံးပဲဖြစ်ပါတယ်။ဒါကြောင့်ဒုတိယကမ္ဘာစစ်ကြီးကကျွန်ုပ်တို့ကမ္ဘာကြီးကိုပြတ်ပြတ်သားသားပုံစစ်သွင်းလောင်းခဲ့တာဒီကနေ့နှစ်ပေါင်း80ပြည့်မြောက်သည့်တိုင်အောင်ပဲဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရစေ
။အခုထုတ်လွှင့်တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဆိုတာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အတန်ကဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေတဲ့နောက်ဆုံးရတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးဆန်မိုးဝေကကြေညာပေးပါလိမ့်မယ
်။ယူကရိန်း၊ဆီးရီးယားနဲ့အီရန်နိုင်ငံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပွင့်ပွင့်လင်းလင်းဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒါအပြင်အခုဆွေးနွေးမှုဟာဆက်လက်ဆက်သွယ်ဆက်ဆံနိုင်ဖို့အတွက်လည်းအရေးပါတယ်လို့ပြောဆိုပါတယ်။စင်ခေါ်မှုတွေရှိနေတဲ့အချိန်ကာလလမ်းတော်ရောက်နေချိန်မှာအခုလိုတွေ့ဆုံဆွေးနွေးစကားပြောခဲ့ကြတာဖြစ်တယ်လို့ရုရှားနိုင်ငံအပန်းပြစ်စခန်းဖြစ်တဲ့ဆိုရှီမာနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဗရော့နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကယ်ရီကပြောဆိုလိုက်ပါတယ်။ပထဝီနိုင်ငံရေးအရရှုပ်ထွေးလာတဲ့ကိစ္စမျိုးစုံကိုအဓိကအရေးပါတဲ့ဆုံးဖြတ်နိုင်သူတွေကြားဓာတ်ရိုက်ဆွေးနွေးခွင့်ရရှိတာဟာဘာနဲ့မှအစားထုတ်လို့မရနိုင်ဘူးလို့လည်းမစ္စတာကယ်ရီကပြောပါတယ်။နီပေါ်နိုင်ငံမှာအင်္ဂါနေ့မနေ့စောစောပိုင်းအင်အားပြင်းတဲ့မြေငလျင်တစ်ခုထပ်လှုပ်သွားခဲ့တဲ့အတွက်အနည်းဆုံးလူ42ဦးသေဆုံးသွားပါတယ်။ဒါဟာလွန်ခဲ့တဲ့သတင်းပတ်3ပတ်မတိုင်ခင်ကလှုပ်သွားတဲ့ငရင်ကြီးရဲ့ဒဏ်ကိုခံစားနေကြရတဲ့နီပေါ်နိုင်ငံသားတွေအတွက်အခက်အခဲပိုးပြီးတော့ရင်ဆိုင်ရစေပါတယ်။ဒီငရင်ကြောင့်လူပေါင်း1100လဲထိခိုက်ဒဏ်ရာရသွားတယ်လို့နီပေါ်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ဒီပေါ်နိုင်ငံမှာမကြသေးခင်ကလှုပ်ခတ်ခဲ့တဲ့မြေငလျင်ဘေးဒဏ်နဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အမေရိကန်ကမ်းတက်တပ်ဖွဲ့ရဲ့ရဟတ်ရင်တစီပျောက်ဆုံးနေတယ်လို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာအသွင်းအချင်းချုပ်ကိုဦးဆန်မိုးဝေကတင်ဆက်သွားတာဖြစ်ပါတယ်ရှင်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုငယ်ဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇဟာရာအာဘူဇက်ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ40 49 50ကနေထုတ်လွှင့်ပေးသွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.